Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American Day 2019ခုနှစ်အောက်တိုဘာလ18ရက်ဗုဒ္ဓနေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00လိုင်းနိုမီတာ24-25/32နဲ့လိုင်းလက်190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဟုပါဒီညနားဆင်ရမယ့်သတင်းတွေမှာတော့စီးပွားနိုင်ငံမှာ IS အစ္စလမ်ဆွေးရောက်တွေထိန်းချုပ်ထားခဲ့တဲ့ရက်ကာမြို့ရဲ့95ရာခိုင်နှုန်းကိုပြန်လည်သိမ်းပိုင်နိုင်ခဲ့ကြောင်းအမေရိကန်ဦးဆောင်တဲ့ညွန်မော့တပ်ဖွဲ့ကပြောလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်အခြေအနေတွေကြောင့်ဆက်လက်ထွက်ပြေးနေတဲ့ဒုက္ခသည်တွေကိုအိန္ဒိယ၊ဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံမှုကုလသမဂ္ဂကတိုက်တွန်းနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မခင်ဖြူထွေးနဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ဝန်ကြီးဟောင်းဦးတင်ဆန်းရဲ့သားဖြိုးကူကိုတင်ဆန်းစီကတရားမဝင်လက်နက်တွေတင်စီရမိတဲ့အမှုကိုရဲကဆက်လက်ဖော်ထုတ်နေတယ်လို့ဆိုပါတယ်
။သူတို့စစ်နေတယ်။တချို့ကမပြောဘူး။မပြောဘဲနဲ့တို့ကဟိုဘက်ထောက်စစ်ဒီဘက်ထောက်စစ်ခြင်းနဲ့ပေါ်လာတာပေါ့နော်။ဒီပါရှိတယ်ရတယ်ဆိုင်ကောက်တာနဲ့ပြည်ရ
ဒီကြောင်းသတင်းတွေပြီးမှတင်ဆက်ဖို့ရှိသလိုတစ်ဆက်တည်းမှာပဲကလေးဝမြို့မှာပောက်ကွဲစီတက်တဲ့စနက်တန်ချောင်းတွေထောင်ထဲချီပြီးဖမ်းမိတဲ့အကြောင်းနဲ့တခါရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အမြင်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်ကမ္ဘာမှာဒီကနေ့တင်းမာနေကြတဲ့အမေရိကန်နဲ့မြောက်ကိုရီးယားအခြေအနေဘယ်လိုရှိသလဲဆိုတာကိုလည်းနားဆင်ရဖို့ရှိပါတယ်အဲ့ဒီအစီအစဉ်လေးမတိုင်ခင်အခုအရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူထွေးတို့ပြောပြပေးပါအောင်ဗျာ
စီးပွားနိုင်ငံမှာ IS အစ္စလမ်ဆွေးရောက်တွေထိန်းချုပ်ထားခဲ့တဲ့ရက်ကာမြို့ရဲ့95ရာခိုင်နှုန်းကိုပြန်လည်သိမ်းပိုင်နိုင်ခဲ့ကြောင်းအမေရိကန်ဦးဆောင်ပြီးစစ်သွေးကြွတွေကိုချေမှုန်းနေတဲ့ညွန်မောင်းတပ်ဖွဲ့ကပြောလိုက်ပါတယ်။လက်နက်ကြီးတိုက်ပွဲတွေဖြစ်ပွားခဲ့ပြီးအမေရိကန်ကပံ့ပိုးထားတဲ့ Syria Democratic တပ်ဖွဲ့ကအောင်မွေးရရှိကြောင်းကြေညာခဲ့ပြီးနောက်တစ်ရက်မှာပဲညွန်မောင်းတပ်ဖွဲ့ရဲ့ကြေညာချက်ထွက်ပေါ်လာတာပါ။ညွန်ရင်းကကြံနေရာတချို့မှာဒီကနေ့ဆက်လက်ပြီးနယ်မြေရှင်းလင်းမှုတွေလှုပ်ဆောင်နေကြောင်းလည်းညွန်မောင်းတပ်ဖွဲ့ပြောခွင့်ရဗိုလ်မှူးကြီး Ryan Delong ကပြောဆိုသွားပါတယ်။ကတ်နဲ့အာရဗျူစစ်တီပါဝင်တဲ့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ပြောခွင့်ရသူကတော့ရကာမြို့တိုက်ပွဲအဆုံးသတ်သွားပြီဖြစ်ကြောင်းနဲ့ IS အစိုးရအဖွဲ့ရဲ့လျှို့ဝှက်ဖော်ဝင်နေတဲ့မြေမြုံပိုင်းတွေကိုဆက်လက်ရှာဖွေနေကြောင်းပြောဆိုခဲ့တာပါ။နယ်မြေရှင်းလင်းမှုတွေအဆုံးသတ်တဲ့အခါမှာတော့အောင်ပွဲရရှိကြောင်းတရားဝင်ကြေညာမယ်လို့လည်းမျှော်လင့်ရပါတယ်။2014ခုနှစ်ကစီးရီးယားနဲ့အီရတ်နိုင်ငံတွေကနယ်မြေတော်တော်များကို IS သွေးကြွတွေတိမ့်ပိုက်ခဲ့ခြင်းကဆက်လို့အစိုးရတွေကရကာမြို့ကိုမြို့တော်တစ်ခုလိုအုပ်ချုပ်လာတာဖြစ်ပါတယ်။မြို့မှာခြေကိုယူထားတဲ့စစ်သွေးကြွတွေကိုတက်ထုံးမဲ့ထိုးစစ်တွေကိုတော့ညွန်မောင်းတပ်ဖွဲ့ရဲ့လေကြောင်းစစ်ကူတွေနဲ့အတူဇွန်လာတဲ့စတင်ခဲ့တာပါ။ဒီဟာအဲဇော့ပြည်နယ်အရှေ့ပိုင်းဒေသတချို့နဲ့ယူဖရတီမြစ်ဝန်းဒေသတောင်ဘက်ပိုင်းနယ်မြေတချို့ကိုတော့ IS ဆွေးရောက်တွေကထိန်းချုပ်ထားဆဲဖြစ်ပါတယ်။ရကာမြို့ကိုအတိုက်ကလက်နက်ကင်အင်အားစုတွေပြန်လည်ထိန်းချုပ်နိုင်ခဲ့ပေမဲ့ဒေသတွင်းမှာလူသားချင်းစာနာမှုအကျပ်တဲတွေနဲ့အကြီးအကျယ်ရင်ဆိုင်နေရာဆဲဖြစ်တဲ့ကြောင်းနိုင်ငံတကာအကူအညီပေးရေးအဖွဲ့စစ်တဲချေရင်းကလည်းသတိပေးထားပါတယ်။
အီရတ်နိုင်ငံခရခွန်မြို့နယ်နိုင်ငံမြောက်ပိုင်းကရေနံတွင်းအတွင်းမများကိုပြန်လည်သိမ်းယူတဲ့စစ်စင်ရေးပြီးအီရတ်တပ်ဖွဲ့တွေဟာမုတ်ဆူးဆဲအပါအဝင်ခက်လက်နက်ကင်အဖွဲ့တွေသိမ်းယူထားတဲ့နေရာတော်မများကိုဒီနေ့ထပ်မံသိမ်းယူလိုက်တဲ့အကြောင်းအီရတ်စစ်ဘက်ကပြောပါရယ်ခရခွန်မြို့အတွင်းလုံခြုံရေးကိုပြန်လည်ထိန်းချုပ်ထားနိုင်ပြီလို့လည်းအီရတ်စစ်တပ်ကညာချက်မှာဖော်ပြထားပါရယ်အီရတ်နိုင်ငံအနောက်ပိုင်းနဲ့မြောက်ပိုင်းတစ်လျှောက် IS စစ်သွေးကြွတွေကိုချေမှုန်းခဲ့တဲ့2014ခုနှစ်ကစလို့ဒီဒေသကိုခါတက်ဖွဲ့တွေကထိန်းချုပ်ထားတာပါဒါပေမဲ့ပြီးခဲ့တဲ့လတဲ့ကတ်အာနာပိုင်တွေကအီရတ်နိုင်ငံကနေတီးခြားခွဲထွက်ရေလူလူဆန္ဒခံယူပွဲလုပ်ခဲ့ပြီးတဲ့နောက်မှာတော့ဒီကတ်လက်နက်ကိုင်အဖွဲ့တွေရဲ့လက်ထဲကနေဒီဒေသကိုပြန်လည်ထိန်းချုပ်ဖို့ဗဟိုအစိုးရကကြိုးပမ်းခဲ့ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းနေရတော်မများကိုစုရတက်ဖွဲ့တွေကပြန်လည်သိမ်းယူခဲ့တာမှာကတ်တက်ဖွဲ့တွေဘက်ကအသာတကြီးဆုတ်ပေးခဲ့တာကြောင့်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တာတော့မရှိပါဘူးယူရက်ဆူရတက်ဖွဲ့တွေနဲ့ခါတက်ဖွဲ့တွေဟာအယက်စစ်သွေးကြချေမှုန်းရေလှုပ်ရှားမှုတွေအတွင်းမှာအတူလက်တွဲတိုက်ခဲ့ကြတဲ့အဖွဲ့တွေဖြစ်ပြီးတော့အမေရိကန်ဆူရတန်ကနေစီးရေးကူညီတွေအသီးသီးယူခဲ့ကြတာဖြစ်ပါတယ်။အမေရိကန်ရဲ့မဟာမိတ်တွေဖြစ်ကြတဲ့ဒီအဖွဲ့နှစ်ခုအကြားဖြစ်နေတဲ့တင်းမာမှုတွေအတွင်းမှာတော့အမေရိကန်အနေနဲ့ဘယ်အဖွဲ့ဘက်ကမှယက်တီတာမျိုးလုပ်မှာမဟုတ်ဘဲအချင်းချင်းပြန်လည်တည်ငြိမ်လာရေးကိုသာကြိုးပမ်းသွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဟက်သနျူဝတ်ကသတင်းတောက်တွေကိုပြောဆိုထားပါတယ်ရှင်။
ပါကစ္စတန်နိုင်ငံနောက်တောင်ဘက်ဒေသမှာရဲကားတစ်စင်းဒီကနေ့ကာပုံခွဲတက်ခတ်ခံရတဲ့အတွက်လူ6ဦးတမနဲ့သေဆုံးသွားပါတယ်။ဘလူချစ်စတန်ပြည်နယ်မြို့တော်ကွတ်တာမြို့စုံကစာရက်လမ်းပေါ်မှာရဲကားပြတ်တမ်းမောင်းနေနေချိန်မှာပဲ ဖောက်ခွဲပစ္စည်းတွေတင်ဆောင်လာတဲ့ကားစင်းနဲ့တိုက်ခိုက်ခဲ့တာလို့လည်းပါကစ္စတန်တာဝန်ရှိသူတွေကပြောပါရယ်။သေဆုံးသူတွေထဲအနည်းဆုံးရဲတပ်ဖွဲ့ဝင်4ဦးပါဝင်ပြီးဖောက်ခွဲမှုကြောင့်နောက်ထပ်လူ20လောက်လည်းထိခိုက်ဒဏ်ရာရခဲ့ကြတာပါ။ဖောက်ခွဲမှုကအသေးခံဘုံဖောက်ခွဲခဲ့တာလားဒါမှမဟုတ်ရဲကဖြတ်သွားတဲ့အချိန်မှာအဝေးရင်းကိရိယာနဲ့ဖောက်ခွဲတိုက်ခိုက်တာလားဆိုတာကိုသိနိုင်မှုလည်းစုံစမ်းစစ်ဆေးနေပါရယ်။ရေနံပေါ်ကျော်ထားတဲ့ဘလူးချစ်စတန်ဟာအင်အားတိတ်မကြီးမားလာတဲ့ခွတ်တွဲရေးသဘုံအင်အားစုတွေနဲ့အစ္စလန်စစ်သွေးကြွတွေရဲ့လှုပ်ရှားမှုတွေကြောင့်မတည်မငြိမ်အခြေအနေတွေကြုံတွေ့နေရတာပါ။ဒီနေ့ကာဗွန်ခွဲတက်ခဲ့မှုကတော့ပါကစ္စတန်တာလီဘန်ဖွဲ့ကသူတို့လက်ချက်ဖြစ်ကြောင်းကြေညာထားတယ်လို့လည်းရေဒါသတင်းဌာနကဖော်ပြထားပါတယ်
။ဂျော်ဒန်မြေနောက်ဘက်ကမ်းမှာရှိတဲ့ပါလက်စတိုင်းသတင်းမီဒီယာကုမ္ပဏီတွေကိုအစ္စရေးတပ်ဖွဲ့တွေကညလုံးပေါင်းဝင်ရောက်ရှာဖွေစီးနင်းတာတွေလုပ်ခဲ့ပါတယ်။အစ္စရေးနိုင်ငံသားတွေအပေါ်အကြမ်းဖက်တက်ခဲ့ခဲ့တာတွေကိုပြန်လည်တွန့်ပြန်တဲ့အနေနဲ့အခုလိုရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့တာလို့အစ္စရေးစစ်ဘက်ကပြောပါတယ်။ကုမ္ပဏီ၈ခုကို6လပိတ်ထားဖို့အမိန့်ထုတ်ခဲ့တယ်လို့လူနှစ်ဦးကိုလည်းဖမ်းဆီးခဲ့ပါတယ်။အခုလောက်ရဟာသတင်းလွတ်လပ်ခွင့်ကိုချိုးပေါက်တာဖြစ်တယ်လို့ဆိုပြီးပါလက်စတိုင်းစိုးရအရာရှိတွေကပြင်းပြင်းထန်ထန်ရှုံချပါတယ်။အစ္စရေးရဲ့တောင်းဆိုချက်တချို့ကိုမလိုက်ရောဘူးဆိုရင်ဟာမတ်စစ်သွေးကြွအဖွဲ့အပါအဝင်ဖြစ်တဲ့ပါလက်စတိုင်းအစိုးရနဲ့ဆွေးနွေးပွဲတွေမလုပ်တော့ဘူးလို့အစ္စရေးစိုးရကကြေညာပြီးနိုင်ပိုင်းအကြမှာပဲဒီစနစ်မှုတွေလုပ်ခဲ့တာပါ။တောင်းဆိုချက်တွေအထက်မှာတော့ဟာမတ်စစ်ဘက်လက်နက်ချဖို့နောက်အကြမ်းဖက်မှုတွေကိုပဲချဖို့နဲ့အစ္စရေးကိုအတိမတ်ပြုဖို့ဆိုတာတွေပါပါတယ်။ဒါပြင်ဟာမတ်စစ်ဘက်အနေနဲ့အီရန်စိုးရရဲ့အကူအညီတွေကိုရပ်ပစ်ဖို့နောက်အစ္စရေးစစ်သားနှုတ်ဦးကိုပြန်လည်လွှဲပြောင်းပေးဖို့နဲ့ဟာမတ်စစ်ဘက်ထင်းချုံရဂါဇာဒေသမှာဖမ်းဆီးခံထားရတယ်လို့ယူဆရတဲ့အစ္စရေးနိုင်ငံသားနှုတ်ဦးပြန်လွှတ်ပေးဖို့ကိုလည်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတာယာဟုကလိုလားနေတာဖြစ်ပါတယ်။အစ္စရေးဘက်ကဒီတောင်းဆိုချက်တွေကိုဟာမတ်စ်ရိဘက်ကသဘောတူလိုက်ရောမဲ့ပုံတော့အသိမရှိလာပါဘူး။ပါလက်စတိုင်းအထွေထွေမှာအစ္စရေးကဝင်ရောက်ဆွတ်ဖက်တာကိုလက်ခံမှာမဟုတ်ဘူးလို့ဟာမတ်စ်အဖွဲ့ပြောဝင်ရ4C ဘဟုန်းကပြောဆိုထားပါတယ်ရှင
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်မြန်မာပိုင်းစီစဉ်ရဲ့ဗော်ဒူးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်အခြေအနေတွေကြောင့်ဆက်လက်ထွက်ပြေးလာနေကြတဲ့ဒုက္ခသည်တွေကိုအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံမှုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ
် We are advocating with the Bangladesh authorities to urgently admit these refugees fleeing violence and increasingly difficult
ဖိကတ်တွေကြောင့်ထွက်ပြေးလာနေကြပြီးနေရာရင်းမှာလည်းအခက်အခဲတွေကြုံနေကြတဲ့ဒုက္ခသည်တွေကိုအရေးပေါ်လက်ခံမှုဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းနေတဲ့အကြောင်းနဲ့ထိလွယ်ရှလွယ်အခြေအနေတွေနဲ့ရင်ဆိုင်နေကြတဲ့ဒုက္ခသည်တွေအတွက်မိနစ်နဲ့အမျှအရေးကြီးတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ပြောခွင့်ရ Andrej Mahachik ပြောဆိုလိုက်တာပါ။ဒီနေ့ဦးနေ့ကဆက်လို့ Ranger ဒုက္ခသည်ပေါင်းခန့်မှန်းခြေ1000ကနေ1000ခွဲလောက်ဟာဘင်္ဂလားဒေ့ရှ်နယ်စပ်အနီးရောက်လာခဲ့ကြပြီးဝင်ဝင်ရဖို့စောင့်ဆိုင်းနေရတဲ့အကြောင်းလဲမနေ့တုန်းကပဲကုလသမဂ္ဂရုံးချုပ်ရှိရာဆစ်ဆလန်နိုင်ငံဂျနီဗာမြို့မှာသတင်းတောက်တွေကိုပြောဆိုခဲ့တာပါ။တောင်တောင်ကြီးရဲ့ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နယ်စပ်အနီးတွာလာစုဝေးနေတာတွေကိုအဝေးထိန်ဒရုန်းယာဉ်နဲ့ရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းတစ်ခုကိုလည်း UNHCR ကထုတ်ပြန်ခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကလွန်ကျွေးကင်းစကန်30လောက်ကိုဩဂုတ်လ25ရက်နေ့ကဝင်ရောက်တက်ခတ်ခဲ့တဲ့ ARS ဆွေးရအုပ်စုကိုလိုက်လံချင်မွေးရမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေအင်အားလွန်ကျွေးသုံးတာလူခွင့်ရချုပ်ပေါက်တာတွေရှိနေကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရအုပ်စုတွေကဝေဖန်နေကြတာပါနိုင်ငံတကာလူခွင့်ရလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကလည်းစစ်စင်ရေးတွေအတွင်းမြန်မာစစ်တပ်ကရာနဲ့ချီတဲ့ Ranger တွေကိုတပ်ဖြတ်ခဲ့ကြောင်းဒီကနေ့ပဲအစိုးရခန်းစာထုတ်ပြန်ပြောဆိုလိုက်ပါတယ် Ranger တွေကိုတိုက်ပီကနေနှင်ထုတ်ဖို့အကွက်ချဆောင်ရွက်ခဲ့တဲ့အစီအစဉ်မှာကလေးတွေအမျိုးသမီးအမျိုးသားရာနဲ့ချီတပ်ဖြတ်ခံရတယ်လို့မြေလစင်းနဲ့ရှင်းလင်းမှုတွေလုပ်ခဲ့ကြောင်းထွက်ပြေးလာသူ Ranger 120ရောက်ကိုမင်းမြန်ပြုစုထားတဲ့အစိုးရခန်းစာမှာဖော်ပြခဲ့တာပါမြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်ကစစ်စင်ရေးတွေမှာတပ်ဖွဲ့ဝင်တွေဥပဒေချိုးဖောက်ခဲ့မှုရှိမရှိတပ်မတော်စစ်ဆေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးအေးဝင်းဦးဆောင်နဲ့စုံစမ်းစစ်ဆေးအဖွဲ့ကစစ်ဆေးနေကြောင်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲသတင်းထုတ်ပြန်ထားပါတယ
်တရုတ်နိုင်ငံဟာအခွင့်အလမ်းတွေကိုရောစိန့်ခဲ့ခဲ့စင်ခေါ်အကဲဆမ်းမှုတွေကိုပါတပြိုင်တည်းရင်ဆိုင်နေရတယ်လို့သမရရှိချင်းမင်းကတရုတ်ကွန်မြူနတီရဲ့19ကြိမ်မြောက်ပါတီညီလာခံအဖွဲ့မိန့်ခွန်းမှာဒီကနေ့ပြောဆိုသွားပါတယ်တရုတ်ရဲ့ကိုယ်ပိုင်သွင်ပြင်လက္ခဏာနဲ့ကျင့်သုံးတဲ့ဆိုရှယ်လစ်စနစ်ဟာခေတ်သစ်တစ်ခုကိုဝင်ရောက်လာနေပြီလို့သမရရှိကပါတီဝင်1000ကျော်တက်ရောက်တဲ့ညီလာခံမှာပြောဆိုသွားပါတယ်ဈေးကွက်ကိုဦးစားပေးတဲ့စီးပွားရေးစနစ်ပြုပြင်ပြောင်းလဲမှုတွေပို့ပြီးလုပ်သွားမှာဖြစ်ပေမဲ့နိုင်ငံပိုင်လုပ်ငန်းတွေကိုစီမံဆောင်ရွက်ရမှာအစိုးရကအဓိကကဏ္ဍကနေပါဝင်ဆောင်ရွက်မှာဖြစ်တဲ့အကြောင်းသမရရှိကကတိပြုပြောပါတယ်အချင်းပြချစားမှုတွေကိုဆက်ပြီးအပြင်းထန်တိုက်ခိုက်သွားမယ်အကြောင်းလဲသမရကကတိပြုပြောဆိုပါတယ် မစ္စတာရှီရဲ့၅နှစ်တာသမ္မတတန်းအတွင်းကွန်မြူနတီပါတီအရာရှိပေါင်းတသန်းကျော်ကိုအကျင့်ပြချစာမှုနဲ့အရေးယူခဲ့တာပါ။တရုတ်ခေတ်သမိုင်းမှာဩဇာအရှိဆုံးခေါင်းဆောင်တွေကတအုပ်ဖြစ်တဲ့သမ္မတရှီအနေနဲ့အခုကျင်းပနေတဲ့သတင်းတစ်ပတ်ကြာပါတီညီလာခံအတွင်းပါတီခေါင်းဆောင်အဖြစ်ဒုတိယသက်တမ်းနောက်ထပ်၅နှစ်ရွေးချယ်ခံရနိုင်မယ်လို့ခန့်မှန်းရပါတယ်ရှင်
။စပိန်ဘိုအစိုးရကကတလွန်းညားဒေသကွက်တွေလှုပ်ရှားမှုခေါင်းဆောင်၂ယောက်ကိုထိန်းသိမ်းလိုက်တဲ့ပေါ်ကန့်ကွက်တဲ့အနေနဲ့ဘာစီလိုနာမြို့တော်မှာမနေ့ညကလူပေါင်းထောင်တောင်ချီဆန္ဒပြခဲ့ကြပါတယ်။နိုင်ငံတော်ပုံကံမှုနဲ့အေးအေးယူခံအဝယ်ရှိနေတဲ့ယော်ရီဆန်ချစ်နဲ့ယော်ရီခွတ်ရှက်တို့နှစ်ဦးကိုပြန်လွတ်ပေးဖို့နှဖူးစည်းစာရမ်းတွေပြောင်းနေနေထွန်းပြီးဆန္ဒပြခဲ့ကြတာပါ။ကတလွန်းညခေါင်းဆောင်နှစ်ဦးကိုတော့ခွက်တယ်ရေလှရှားမှုအတွက်ပြီးခဲ့တဲ့လတဲ့ချစ်တက်ခဲ့တဲ့လှရှားမှုတွေမှာရဲတွေနဲ့အထူးကြုံတွေဖြစ်ပေါ်အောင်တွေးတောလှုံ့ဆော်မှုတွေရှိခဲ့တဲ့အကြောင်းအစိုးရရှိနေတဲ့ဘက်ကဆွဆွဲထားပါတယ်။ကတလွန်းညဒေသကခွက်တွေရေလှရှားမှုမှာဦးဆောင်နေကြသူတွေကတော့ဖက်စီရန်ခေါင်းဆောင်နှစ်ဦးကိုနိုင်ငံရေးအကျဉ်းသားတွေဖြစ်ရင်ညွှန်းပြောဆိုထားကြပေမဲ့အစိုးရကတော့နိုင်ငံရေးအကျဉ်းသားဖြစ်အတိမတ်ပြုလက်ခံမှုညှင်းဆန်နေပါတယ်။ကတညညဒေသခွက်ထွက်ရေးအတွက်လူမှုဆန္ဒခံရေးဝတ်တရက်ကျင်းပခဲ့တာဟာဥပဒေနဲ့မညီချောင်းနဲ့ဆန္ဒခံရေးဝတ်ကိုလက်ခံခဲ့တဲ့ဒေသန္တရဥပဒေအရလည်းစပိန်နိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုချိုးဖောက်အောင်ရောက်ကြောင်းအင်္ဂါနေ့အစောပိုင်းမှာပဲစပိန်တရားရုံးချုပ်ကဆုံးဖြတ်ခဲ့တာပါ။ကတလွန်းညဒေသနာအစိုးရကတော့ကိုပိုင်အုပ်ချုပ်ခွင့်အတွက်ဆန္ဒခံယူပွဲကျင်းပခွင့်ဥပဒေတရက်ကိုစက်တင်ဘာလ6ရက်နေ့မှာပဲအတည်ပြုထားပါတယ်။စပိန်အစိုးရကလက်မခံတဲ့အတွက်ဥပဒေကိုယာယီဆိုင်းငံ့ထားဖို့တရားရုံးချုပ်ကဆုံးဖြတ်ခဲ့ပေမဲ့ကတလွန်းညဒေသမှာအော်တိုဝါလာ1ရက်နေ့ကလူမှုဆန္ဒခံယူပွဲကျင်းပခဲ့တာပါ။တရားရုံးလှုပ်ထုပ်လုံနည်းအရဆိုရင်တော့တရားရုံးချုပ်ရဲ့ယာယီဆိုင်းငံ့ချက်ကိုတရားသူကြီးတွေကဆုံးဖြတ်ချက်ပေးဖို့9လချိန်ရွက်မှာဖြစ်ပေမဲ့ကတလွန်းညဒေသကိုအုပ်ချုပ်နေကြတဲ့ခွတ်ထွေလူလားသူတွေကတော့ကိုပိုင်ပြဋ္ဌာန်းခွင့်ရှိနိုင်ငံကစံတမတ်ချက်တွေကစပိန်နိုင်ငံရဲ့ဥပဒေတွေကိုအခြေပြန့်နိုင်ကြောင်းပြောဆိုခဲ့ကြပါတယ်။ကတလွန်းညဒေသနာအစိုးရပြောခွင့်ရသူကတော့ခွက်ထွက်ရေးကျူးပန်းမှုတွေကိုဆွတ်လွတ်မှာမဟုတ်ကြောင်းမနေ့တုန်းကပဲသတင်းတောက်တွေကိုပြောဆိုထားပါတယ်
။ဒီကနေ့ပုံထူနေ့ကစလို့နိုင်ငံတချို့ကခီးသွားတွေအပေါ်မေဂန်ပြောင်စုတဲ့ပြည်ဝင်ကွင့်ပိတ်ပင်ကန့်သက်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အခုနောက်ဆုံးအမိန့်ကိုတားမြစ်လိုက်တဲ့ပြည်ထောင်စုတရားသူကြီးကိုတော့သမ္မတအင်ပြည်တော်ကဒေါသကြီးတုံ့ပြန်ထားပါတယ်။အမေရိကန်ပြည်သူတွေဘေးကင်းစေဖို့နဲ့အမေရိကန်ပြည်ထောင်စုရဲ့ဝင်ရောက်သူတွေအပေါ်အနေဆုံးဆင့်လုံခြုံရေးစံနှုန်းနွေတမတ်ချမှတ်လှုပ်ဆောင်ဖို့တမရရဲ့ကြိုးပမ်းမှုကိုအနေရကြုံရလောက်အောင်မှားယွင်းနေတဲ့ခရိုင်တရားရုံးအမိန့်ကဟန်တားလိုက်တာဖြစ်တယ်လို့အင်္ဂါနေ့ကဒီတမရအိမ်ပြီးတော့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ရဲ့လုံခြုံရေးစံနှုန်းနဲ့အညီသတင်းအချက်လက်တွေလုံလုံလောက်လောက်ပေးတာမရှိဘူးလို့တမရထရမ့်အစိုးရကပြောထားတဲ့နိုင်ငံ၆နိုင်ငံကခီးသွားတွေကိုအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ကန့်သက်တဲ့အမိန့်ကိုတော့တရားသူကြီးဒဲရစ်ဝက်ဆန်ကကန့်ကွက်လိုက်တာပါ။အဲ့နောက်မကြာခင်မှာပဲအိမ်ပြီးတော့ကအခုလိုကြေညာချက်ထုတ်လိုက်တာပါ။တရားသူကြီးဝက်ဆန်ရဲ့ကန့်ကွက်မှုကိုမေရီလန်းပြည်နယ်ကတရားသူကြီးတဦးကလည်းထောက်ခံထားပါတယ်ရှင်။
ဒေတာရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်ခင်ဖြူတီတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာကရောကျွန်တော်တို့ရဲ့ဒီ VOA Facebook ဆာမျက်နှာကပါ direct live ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဗုဒ္ဓနေညအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာကစားကဏ္ဍလူလူနဲ့ကျမ်းမာရေးဦးကျော်ဇန်သားရဲ့မြန်မာရေးသုံးသပ်ချက်တွေမတိုင်ခင်မှာသတင်းဆောင်ပါတွေအရင်နားဆင်ရပါမယ်အချိန်တိုကာလတစ်ခုအတွင်းရင်းညာဒုက္ခသည်၅သိန်းကျော်ရခိုင်ပြည်နယ်ကနေထွက်ပြေးနေရတာဟာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုမြောက်တဲ့အထိမြန်မာစစ်တပ်ရဲ့စနစ်တကျစီစဉ်ဆောင်ရွက်မှုတွေကြောင့်ဖြစ်တယ်လို့နိုင်ငံတကာလူအခွင့်အရေးအဖွဲ့ဖြစ်တဲ့ Amnesty International ကထပ်မံပြောဆိုလိုက်ပါတယ်မြန်မာအစိုးရအနေနဲ့အမှန်တကယ်ဖြစ်ပျက်နေတဲ့အခြေအနေတွေကိုစွန့်ငင်းပယ်နေလို့မရသလိုနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လည်းအထူးရောက်ဆုံးတုတ်ပြန်ကင်တွယ်တင့်တယ်လို့အဲ့ဒီအဖွဲ့ကပြောတာပါမက်ခင်ဖြူတွေးကအပြည့်စုံကိုတင်ပြပါမယ်
ပြည်ခဲ့တဲ့သတင်းပတ်ခုနှစ်ပတ်အတွင်းရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာတဲ့ဒုက္ခသည်ဥယေ9သိန်း3000ကျော်ရှိပြီးတော့နောက်ထပ်ထွက်ပြေးလာတဲ့သူတွေလည်းရှိနေတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကပြောဆိုနေတာပါအခုလိုအချိန်တိုကာလအတွင်းလူတွေအလုံးရင်းထွက်ပြေးရတာဟာလူသားတို့တစ်ခုလုံးအပေါ်ကိုကျူးလွန်တဲ့ရာဇဝတ်ပြစ်မှုမြောက်တဲ့အထိမြန်မာအစိုးရကစနစ်တကျကျူးလွန်နေတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကြောင့်ဖြစ်တယ်လို့လူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကပြောပါတယ်ဒီလိုကျူးလွန်နေတာတွေကိုဖော်ပြတဲ့တပ်သေးအထောက်အထားတွေခိုင်ခိုင်မာမာရှိနေတာကြောင့်မြန်မာစစ်တပ်နဲ့အစိုးရတွေအနေနဲ့လက်ရှိအခြေအနေမှန်ကိုစွန့်ငင်းနေလို့မရဘူးလို့ Amnesty International ရဲ့အဖွဲ့ကမြန်မာရေးသူတွေတီလော်ရာဟင်းကပြောပါတယ်
The civilian government and the military can no longer hide behind blanket denials. The evidence is mounting up, and it's not just from Amnesty International; it's from other organisations.
ရတာအစိုးရနဲ့စစ်တပ်အနေနဲ့အခြေအနေမှန်ကိုဖုံးကွယ်ပြီးတော့စွန့်ငင်းနေလို့မရပါဘူး။တက်တဲ့အထောက်အထားတွေအများကြီးရှိပါတယ်။ကျမတို့ Amnesty International အဖွဲ့တကူထဲမှာတွေမဟုတ်ပါဘူး။တခြားအဖွဲ့အစည်းတွေမှာလည်းတက်တဲ့အချက်လက်တွေအများကြီးပါ။ အမှန်တရားဆိုတာထွက်လာမှာပါဒီလိုလူအခွင့်ရေးချိုးပေါက်တဲ့အခြေအနေတွေကိုရခိုင်ပြည်နယ်ပါတယ်မဟုတ်ပါဘူးရှမ်းကချင်စတဲ့ပြည်နယ်တွေမှာလည်းဖြစ်နေတာကိုကျမတို့သိထားပြီးသားပါဒါတွေကိုကျမတို့ဆက်ပြီးမှတ်တမ်းတင်သွားပါမယ်အပြစ်ကျူးလွန်သူတွေကိုအရေးယူနိုင်ဖို့ပါအစိုးရအနေနဲ့ဇွတ်ဆက်ပြီးညှင်းနေရမယ့်အချိန်မဟုတ်ပါဘူးအယက်သားအစိုးရကိုကျမတို့တောင်းဆိုချင်တာကကုလသမဂ္ဂဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာပြည်ထဲဝင်ရောက်ခွင့်ပြုဖို့ပါဒေသထဲမှာဘာတွေတကယ်ဖြစ်နေလဲအာဆာအကျန်းဖက်အဖွဲ့နဲ့တခြားအဖွဲ့အစည်းတွေကရောဘာတွေကျူးလွန်ခဲ့တယ်ဆိုတာရှာဖွေဖော်ထုတ်နိုင်မှုဖြစ်ပါတယ်ဒီဖြစ်ရပ်တွေနဲ့ပတ်သက်လို့အထက်တာဝန်ရှိတဲ့မြန်မာစစ်တပ်အနေနဲ့လည်းအကျန်းဖက်မှုတွေချက်ချင်းရပ်ပြီးခိုးလုတဲ့လုပ်ရအတွက်တာဝန်ယူဖို့လိုပါတယ်
ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာဒုက္ခသည်တွေအစုလိုက်ပြုံလိုက်ထွက်ပြေးရတဲ့အခြေအနေတွေကိုထောက်ပြပြီးတော့တဟာလူမျိုးလုံးတုတ်တင်ရှင်းလင်းရာမြောက်နိုင်တယ်ဆိုပြီးကုလသမဂ္ဂကလည်းပြောဆိုထားတာပါကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရခိုင်ရင်းနဲ့ပတ်သက်လို့ပြစ်တင်ရှုံ့ချကြောင်းစကလုံးတွေနဲ့ပြောနေုံနဲ့မလုံလောက်ပဲထိရောက်တဲ့ရေးယူဆောင်ရွက်မှုတွေကိုအမြန်ဆုံးလုပ်သွားဖို့လိုအပ်နေတယ်လို့လော်ရာဟင်းကပြောပါတယ်
I think international attention and international action is imperative. We've had a lot of condemnation, a lot of public outcry from the international community.
နိုင်ငံတကာရဲ့ဖိအားပေးဆောင်ရွက်မှုကအင်မတန်အရေးကြီးပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပြစ်တင်ရှုံ့ချတာဝေဖန်တာတွေကျမတို့အများကြီးကြားခဲ့ရပြီးပါပြီ။ဒါပေမဲ့မဖြစ်မနေရပ်တန့်ဖို့လိုနေတဲ့ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကတော့ရပ်မသွားပါဘူး။ခုချိန်မှာဝေဖန်ပြောရုံနဲ့မလုံလောက်တော့ပါဘူး။ဒီနေရာမှာအရေးကြီးတာကစစ်တပ်ကအဓိကထိန်းချုပ်လှုပ်ဆောင်နေတာဖြစ်ပြီးအယက်သားအစိုးရအပေါ်တာဝန်ခံမှုလည်းမရှိပါဘူးဒီလိုအခြေအနေတွေကအချိန်များစွာထပ်ခါဖြစ်နေတာပါဒါတွေကိုရပ်တန့်ဖို့လိုပါတယ်ဒါကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ထိရောက်တဲ့အရေးယူမှုတွေချမှတ်ဆောင်ရမယ့်အချိန်ဖြစ်ပါတယ
်ဘယ်လိုထိရောက်တဲ့အရေးယူဆောင်ရမှုတွေကိုပြောတာပါလဲ
As Amnesty International, we're calling for a global arms embargo. We're calling for specific targeted financial sanctions against senior military officials.
Tomorrow, Amnesty International နဲ့တောင်းဆိုတာကတော့ဒီကမ္ဘာလုံးအတိုင်းအတာနဲ့မြန်မာနိုင်ငံကိုလက်နက်တင်ဖို့ရောင်းချမှုတွေပိတ်ပင်သွားဖို့နဲ့အကြီးအကဲစစ်ဘက်ကောင်ဆောင်တွေပြစ်မှုကျူးလွန်နေတဲ့စစ်ဘက်ဆိုင်ရာပုဂ္ဂိုလ်တွေအပေါ်တီးခြားပြစ်မှတ်ထားတဲ့ဗဏ္ဍာရေးဆိုင်ရာတန်ခါအရေးယူမှုတွေချမှတ်ဖို့ပါနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အခိုင်အမာဖြစ်အားပေးနိုင်တာနောက်တစ်ခုကတော့ရှေ့သတင်းမှတ်တဲ့ကုလသမဂ္ဂအထွေထွေညီလာခံမှာရခိုင်အရေးကိစ္စအပါအဝင်မြမအရေးဆွေးနွေးတဲ့အခါမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တရချမှတ်သွားဖို့ပါရခိုင်ပြည်နယ်အခြေအနေတခုရဲမဟုတ်ပါဘူးကချင်နဲ့ရှမ်းပြည်မြောက်ပိုင်းမှာအခြေအနေတွေကပုံမဆိုးဝါးလာနေပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လည်းကျဆင်းလာနေပါတယ်ဒါကြောင့်မြန်မာအစိုးရပေါ်တန်တမာရေးအရဖိအားတွေတွန်းမြင့်ပေးသွားရပါလိမ့်မယ်
ရခိုင်ပြည်နယ်တွင်းခြေနေတွေနဲ့ပတ်သက်လို့သူတို့စုဆောင်ရရှိတဲ့အချက်အလက်တွေ satellite ဂျူရူကနေရယူထားတဲ့ဓာတ်ပုံတွေဗီဒီယိုမှတ်တမ်းတွေကိုယ်တိုင်ကြုံတွေ့ရသူတွေရဲ့ပြန်လည်ပြောပြချက်တွေအရမြန်မာစစ်တပ်ဟာရိုဟင်ဂျာမွတ်စလင်အမျိုးသားအမျိုးသမီးကလင်းငယ်တွေအပေါ်မှာစနစ်တကျအကွက်ချတိုက်ခိုက်နေတာဖြစ်တယ်လို့ Amnesty International အဖွဲ့ကပြောပါတယ်။ဒါပေမဲ့မြန်မာအစိုးရကရောမြန်မာစစ်တပ်ကပါဒီဆွဆွဲချက်တွေမမှန်ကန်တဲ့အကြောင်းဒီဇိုင်းမမှန်ညှဉ်းဆန်းထားပါတယ်။ရခိုင်ပြည်နယ်အတွင်းနယ်မြေရှင်းလင်းမှုတွေဟာအကြမ်းဖက်အဖွဲ့အာဆာကိုချိန်မုံနဲ့ဆစ်စင်ရတာဖြစ်ပြီးလုံခြုံရေးအဖွဲ့ဝင်တွေအနေနဲ့ဥပဒေနဲ့အညီဆောင်ရွက်နေတာဖြစ်တယ်လို့မြန်မာတာဝန်ရှိသူတွေဘက်ကတုံ့ပြန်ချပါတယ်ရှင်
။မက်ခင်ဖြူတွေတင်ပြခဲ့တာပါ။အခုတော့တရားမဝင်လက်နက်မှုရဲ့နောက်ဆုံးအခြေအနေပြောပြပါမယ်။နေပြည်တော်အပြည်ပြည်ဆိုင်ရာလေစိတ်မှာဖမ်းဆီးမိခဲ့တဲ့တရားမဝင်လက်နက်တွေဟာမြဝတီလမ်းကြောင်းကနေဝင်လာတဲ့လက်နက်တွေလို့ကနဦးစစ်ဆေးချက်တွေအရာသိရပြီးထပ်ပြေးလွတ်မြောက်နေတဲ့တရားခဏ2ဦးကိုဖမ်းမိရင်တော့ဂွင်းဆက်တွေထပ်မံပေါ်လာနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ် VOA သတင်းတော့ကိုထက်အောင်ကန်းကသတင်းပေးပို့ထားပါတယ
်နေပြည်တော်ပြည်ပဆိုင်ရာလေစိတ်မှာအော်တိုဝါ15ရက်ညပိုင်းကအရင်ပြည်တော်စုဝင်ကြီးအောင်ဦးတင်ဆန်းရဲ့တားဖြစ်သူဖြိုးကိုတင်ဆန်းစီကနေတရားမဝင်လက်နက်နဲ့မွေးစည်းဝါးတွေကိုဖမ်းဆီးရမိခဲ့တာဖြစ်ပါတယ်ကနဦးစစ်စီချက်တွေအရအခုလိုဖမ်းဆီးရမိတဲ့လက်နက်တွေဟာမြောက်ရီဘက်ကဝင်လာတဲ့လက်နက်တွေလို့သိရပြီးဆက်လက်စစ်ဆေးမှုတွေပြုလုပ်ဆောင်ရွက်ရှိပြီးတော့ထပ်တိုးဖမ်းမိတာမရှိသေးဘူးလို့နေပြည်တော်ရဲတပ်ဖွဲ့မှရဲမှုဇော်ခင်အောင်က VO ကိုပြောပါတယ်
။အဲဟုတ်တယ်အဲအကြမ်းမြင့်တော့လို့သိရမြောက်ရီအဲတပတ်နိုင်ငံကနေပြီးတော့မှအဲလူမျိုးတွင်းတာပေါ့နော်။အဲလူတွင်းတယ်ဆိုတော့လူဟိုလုံးမကြီးတွင်းလာတော့မဟုတ်ဘူး။ဟိုစစ်စားဘဒလက်ဆန်နဲ့စအဲလူတွေခိုင်ခိုင်နေများပါဘူး။ဟုတ်တယ်လုံးနေတယ်သူတို့စစ်နေစစ်နေစစ်နေတချို့ကမပြောဘူးမပြောဘဲနဲ့တို့ကတချို့ကလည်းဟိုဘက်ထောက်စစ်ဒီဘက်ထောက်စစ်ခြင်းနဲ့အခုအဲ့လိုပေါ့ပေါ်လာတာပေါ့နော်သူ့ဟိုတယ်ကိုစိုက်ဆွဲနေတယ်ဝန်လုံးတဲ့ကောင်ကခေါင်းလဲမိတယ်အဲ့ဒါမှအကုန်မီလို့ပြောတယ်အဲ့ဒီပုံမှာမူတည်ပြီးတော့မှတို့ကသူ့ရဲ့ပါရှိတယ်ရတယ်စိုက်ဆွဲနေတောက်တန်းနဲ့ပြန်ပြီးတော့ထောက်ပြီးပြန်စစ်လိုက်တဲ့ခါကျတော့ထပ်ပေါ်လာပြန်တယ်အဲ့အဲ့လိုပြောအဲ့လိုအခုအဲ့လိုတဖြည်းဖြည်းတဖြည်းဖြည်းထောက်စစ်နေတာပေါ့နော်နောက်ဆက်တူတာတော့လို့စစ်ချာချာတွေ့ရမှရှိသေးဘူး
။ဒ ဒီကနေ့ထိလူစနစ်ရောက်လက်နက်21လက်ထိဖမ်းဆီးရမည်စစ်ဆေးတာပြီးဖြိုးကိုတင်ဆက်တဲ့ပတ်သက်ဆက်သွယ်သူတရားခဏဦးမှာထွက်ပြေးလို့မြောက်နေပြီးဖမ်းဆီးရမည်ပါကဂွင်းဆက်တွေပေါ်လာနိုင်တယ်လို့ရေမှူးဇော်ခင်အောင်ကစပ်ပြောပါတယ်
။နောက်၄ယောက်လွတ်နေတာရှိတယ်။၄ယောက်လွတ်နေတာ။အဲ့ဒီတယောက်ရရင်လည်းတော့ထပ်ပေါ်လာနိုင်လားလားရှိသေးတယ်။နော်။ဖမ်းဆီးမရမည်မူသူရဲ့တပည့်နဲ့ဖမ်းဆီးရဖို့၄ယောက်ရှိသေးတယ်။အဲ့၄ယောက်လိုအပ်သေးတယ်။အဲ့၄ယောက်လွတ်ပြီးဂွင်းဆက်ကြီးတခုလုံးကပို့ပြီးတော့မှပြေဆုံးပြီးပေါ်လာလိမ့်မယ်။
ပြည်ထောင်စုဝန်ကြီးဗိုလ်ချုပ်အောင်ဆိုးကကြံရှိရလန်းနဲ့ကွန်ဆက်တွေကိုဖန်းစီသိမ်းစီရမည်ဖို့ကဦးစားပေးဆောင်ရွက်နေပြီးတီဇယ်ဥပဒေတွေပေါ်ချိုးဖောက်တဲ့လုပ်ငန်းစဉ်တွေအားလုံးကိုဖော်ထုတ်ပြီးဆောင်ရွက်သွားမယ်လို့မနေ့ကနေပြည်တော်မှာသတင်းတော့တွေကိုပြောကြားခဲ့ပါတယ်။နေပြည်တော်ပြည်ပဆိုင်ရာလေဆိပ်မှာလန်းနဲ့မွေးစေးဝါးတွေဖန်းစီရမည်ရဲ့အတွက်ဖြိုးကိုတင်ဆက်တဲ့အပေါင်းပါနှူးကိုနေပြည်တော်အေလာနေမီရဲစခန်းကမူရပုံမှလက်နက်ပုံမှတွေနဲ့အမှုဖွဲ့ဆောင်ရွက်ထားခဲ့ပါတယ်။အစပထမပိုင်းဖန်ဆီးရမိချိန်မှာတော့လက်နက်ပုံမှ19စနဲ့ဖွင့်လျက်ရမှာလက်နက်တွေထပ်မံတွေ့ရှိခဲ့တဲ့အတွက်လက်နက်ဥတွေပုံမှ19ကနဲ့ပြောင်းလဲဖွင့်လျက်ခဲ့ပါတယ်။နေပြည်တော်ပြည်ပဆိုင်ရာလေဆိပ်မှာအော်တိုဘာ15ရက်နေ့ကတရားမဝင်လက်နက်နဲ့မွေးစေးဝါးတွေကိုဖန်ဆီးရမိတာနဲ့ဆက်ဆက်ပြီးရန်ကုန်နဲ့နေပြည်တော်မှာရှိတဲ့ဖြူကိုတင်ဆန်းပိုင်း ACE ရုံးတွေဟိုတယ်တွေကိုဝင်ရောက်ရှာဖွေစစ်ဆေးရကနေနောက်ထပ်တရားမဝင်လက်နက်တွေနဲ့မွေးစေးဝါးတွေဖန်ဆီးရမိတာပါ။ဖြုတ်ကိုတင်ဆန်းဟာ ACE လုပ်ငန်းစုအကြီးအကဲသူဖြစ်တယ်လို့2012ခုနှစ်ကဧရာဝတီဒေသကြီးမြောင်းမြမြို့နယ်လွတ်တော်ကိုယ်စားလှယ်အဖြစ်ပြည်ခိုင်မျိုးပါတီကနေဝင်ရောက်ရှင်ပြိုင်ခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ
။ကိုထက်အောင်ခန့်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ဒီလိုမြန်မာနိုင်ငံတည်းလက်နက်ဖမ်းဆီးရရှိတဲ့သတင်းတွေကြေကြေပြန့်ပြန့်ပေါ်ထွက်နေချိန်မှာပဲစကိုင်းတိုင်းကလေးဝါမြို့နယ်ဘက်မှာလည်းအိန္ဒိယနယ်စပ်ကနေတင်သွင်းလာတဲ့ပေါက်ကွဲစေတတ်တဲ့ဒီတိုနေတာစနစ်တန်4000ကိုကလေးဝါမြို့နယ်ရဲတပ်ဖွဲ့ကဖမ်းမိခဲ့တာပါ။ပေါကွေးရေးပစ္စည်းတွေနဲ့အတူဖမ်းမိထားတဲ့လူတွေကိုတော့ပုံမှန်9နဲ့အတူအေးအယူထားတယ်လို့သက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းတော့နိုင်ကွန်းအိမ်ကတင်ပြမှာပါ။
အိန္ဒိယနယ်စပ်ကနေတင်သွင်းလာတဲ့ပေါကွဲစေတတ်တဲ့ဒီတိုနေတာ4000ခန့်ကိုစကိုင်းတိုင်းဒေသကြီးကလေးဝါမြို့နယ်ပူပေါင်းရဲစခန်းတွေကနေဖမ်းဆီးရမိခဲ့တာပါ။ဖန်စီရရှိမှုအခြေအနေနဲ့ပတ်သက်လို့ကလေးဝါမျိုးနဲ့ရဲစခန်းကရဲသဖွဲ့မှုဝင်နိုင်ကအခုလိုပြောပါတယ
်။လေးလက်မပတ်လဲစက်ကူကြီးကမှသူကအခုတရားပါနော်။ဘူး400ပါခင်ဗျာ။အသုံးပြုမှုတွေကဒီလိုနေတာကသူကဖောက်ခွဲတဲ့နေရာမှာသုံးတာပါနော်။အိန္ဒိယဘက်ကထုတ်တယ်လို့အိန္ဒိယဘက်ကလည်းသူကဟိုသုံးမနေအောင်ယူသွားတာ။သူတို့ကောလင်းဘက်ကသူကလုံမရှိနေအောင်ယူနေလို့ပြောနေတယ်။ဖောက်ခွဲစီမှာတော့အစီအများအုပ်ကိုမှငားနေ။ဒီလိုကလေးဝါရဲစခန်းပေါ့။ညှိထားပါမယ်။
အော်တိုဘန16ရက်နေ့မှာကလေးခရိုင်နဲ့ကလေးဝါမြို့နယ်ပူပေါင်းရဲရင်အားဖွဲ့ကနေကလေးဝါရေဦးတန့်ဆယ်ကားလိုင်းမိုင်တိုင်104-105ကြားကလေးဝါမြို့ဘက်ကနေမောင်းထင်လာတဲ့ကားတစ်စီးကိုရှာဖွေစစ်ဆေးရမှာပောက်ကွဲစီတတ်တဲ့ဒီတိုနေတာ4000ခုနဲ့အတူလူနှုတ်ဦးကိုဖမ်းဆီးရမိခဲ့တာပါကလေးဝါမြို့နယ်မှာဒီလိုပောက်ကွဲစီတဲ့ပစ္စည်းတွေကိုမကြာခဏဖမ်းမိတယ်လို့ကလေးဝါမြို့ခံသူကပြောပါတယ်
တကယ်များမင်းလုံးရဲ့အချိန်ပေါ့ဒီလိုအရာကိုရှာဖွေပြစ်စီကပြစ်စီတယ်ပေါ့4000ကြားအခုကလက်တစ်ခုလောက်ပဲရှိရတယ်။ခုရေလေးကောင်းကိုကြားပြရတယ်။ပေါ့တော့ဒီရဲ့တည်ပစ္စည်းတွေကျွန်တော်တို့ဒီမှာတော့ပထမဆုံးတော့မဟုတ်ဘူးပေါ့။ဘယ်လိုလက်တွေကနေကြားပြပြီးကြားရ
။ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့တုန်းကလည်းအိန္ဒိယနိုင်ငံကနေတင်သွင်းလာတဲ့ပောက်ကွဲစေတတ်တဲ့မီးရှို12000ကိုချင်းမြင့်နယ်ခိုင်ခမ်းမြို့နယ်စုပေါင်းစစ်ဆေးရေးဂိတ်မှာရှာဖွေဖမ်းဆီးရရှိခဲ့ပါတယ်။မြန်မာနိုင်ငံသွင်းဒေသပိုင်းတွေမှာပောက်ကွဲစေတတ်တဲ့ပစ္စည်းတွေတရားမဝင်လက်နက်တွေဖမ်းဆီးရရှိမှုတွေဟာပုံမှန်များပြားလာနေပါတယ်။အရင်ဆိုရလက်ထက်ပြည်ထောင်စုဝန်ကြီးဟောင်းဦးတင်ဆန်းရဲ့တားဖြစ်သူဖြိုးကူကူတင်ဆန်းနဲ့အပေါင်းပါစီကနေပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးဆရာမဝင်လက်နက်နဲ့မူရင်းစေဝါးတွေကိုဖမ်းဆီးရမိခဲ့ပြီးနောက်ပိုင်းဂွင်းဆက်တရခန်းတွေကိုစုံစမ်းဖော်ထုတ်ခဲ့ရမှာကနေ့ထိတော့လူ12ယောက်လက်နက်20လက်ဖမ်းဆီးသိမ်းဆီးထားတယ်လို့ပြည်ထရေးဒုရယဝန်ကြီးပူချုပ်အောင်စိုးကပြောပါတယ်အခုလိုဆရာမဝင်လက်နက်တွေပြန့်ကျဲနေတာနိုင်ငံတော်လုံခြုံရေးအခြေအနေရထိခိုက်မှုတွေရှိနေတယ်လို့သက်မတော်ရာရှိဟောင်းဦးနေမျိုးစင်ကအခုလိုသုံးသပ်ပါတယ
်လက်နက်တွေအနာဂတ်ဆောက်ရတာမဟုတ်လို့ဒီလိုပလန်ဒီချစ်ဒီမှာဒီပြင်းပြင်းထူထောင်တာကြီးရှိရလို့ကျွန်တော်တို့သုံးသပ်ပါတယ်လက်ရှိဒီလိုဆေးရဆက်တော့ချွေရတဲ့နေရာရှိတယ်အဓိကတောင်းရှိတဲ့ကာကွယ်ရေးဆွေကြီးတွေဟာတာဝန်အကြီးမဆန်းဆောင်နိုင်ဘူးလူလူကြီးတွေဒီလိုရောဒီကြောင့်ဒီစုံမှုအတွက်ကဒီလိုဝါသွားဆောင်ဖို့တဲ့ဒီအားနဲ့ဒီရန်ရှိတဲ့ဆိုတာကိုဖော်ပြလာတယ
်လက်ရှိ28ဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံတော်ရဲ့ကာကွယ်ရေးနဲ့လုံခြုံရေးဖွဲ့စည်းတွေဟာတမရကာကွယ်ရေးဦးစီးချုပ်လက်အောက်မှာသာရှိတဲ့အတွက်အစိုးရထိန်းချုပ်မှုအောက်မှာကင်းလွတ်နေတဲ့အနေအထားကြောင့်လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးလှုပ်ဆောင်မှုအပိုင်းမှာအားနည်းနေဆဲဖြစ်ပြီးနိုင်ငံတော်ကြီးကဲတွေရဲ့လုံခြုံရေးကိစ္စတွေဟာစိုးရင်စရာအနေအထားမှာရှိနေတယ်လို့လဲဝေဖန်သုံးသပ်မှုတွေလည်းရှိနေပါတယ်ခင်ဗျာ
တော်ရရှင်များရှင်မကြသေးခင်ကပဲနေပြီးတော့လေစိတ်မှာလက်နဲ့နဲ့မူရစီဝါတချို့ဖမ်းဆီးမိခဲ့တယ်လို့နောက်ဆက်တွဲရှာဖွေစစ်ဆေးရမှာလဲ
လက်နက်နဲ့မူရစီဝါတွေထပ်မံတွေ့ထားပါတယ်။အခုလိုတရားမဝင်လက်နက်တွေဖမ်းဆီးမိတာမကြာခဏမူရစီဝါတွေအများအများဖမ်းမိပေမဲ့ပိုင်ရှင်မဲ့ဖြစ်နေတာတွေလို့သတင်းတွေကြောင်းမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအပေါ်မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်နေပါတယ်။ဥပဒေနဲ့မညီတဲ့လောက်ရမျိုးတွေကိုထိထိရောက်ရောက်အေးမြူနိုင်တာဘာကြောင့်များပါလဲ။အရေးယူနိုင်အောင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနေပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။နာမည်စနေည VOA တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။ VOA ရဆွေးနွေးပြီးသမျှတိုက်ရိုက်လေးလိုက်အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာမှာရော VOA ရဲ့ Internet စာမျက်နှာမှာပါဝင်ရောက်ဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာအခုတော့ကမ္ဘာပြည်သူတွေစိုးရိမ်စိတ်နဲ့စောင့်ကြည့်နေကြတဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြပါမယ်မြောက်ကိုရီးယားခင်ဂျွန်အွန်းအစိုးရရဲ့နျူကလ িয়ার အစီအစဉ်နဲ့တာဝေးပစ်လုံးလက်နဲ့အစီအစဉ်တွေရပ်တန့်ဖို့အတွက်တန်တမာရေးနီးလန်းရကြိုးပမ်းမှုတွေကိုမြောက်ကိုရီးယားပေါ်ပထမဦးဆုံးဘုံကျဲတဲ့အချိန်ထိလက်ဆက်လက်လှုပ်ဆောင်သွားမယ်လို့အမေရိကန်နိုင်ငံရေးဝန်ကြီး Rex Tillerson ကပြောပါတယ်အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံကြားနျူကလ িয়ার ရေတင်းမာမှုတွေဖြစ်နေပြီးစစ်ဖြစ်ပွားမဲ့ရေတိုးလာနေတဲ့အချိန်တည်းမှာပဲငြင်းညမ်းစွာဖြည့်ရှင်းရေးဟာလည်းအလံဝေးနေဆဲဖြစ်ပါတယ်ဒီအကြောင်း Brian Patton ပြပို့ထားတဲ့သတင်းလွှာကိုကိုငင်းညမ်းကပြောပြမှာပါ
မြောက်ကိုရီးယားနျူကလ িয়ার ချိန်ချောက်မှုကိုတန်တမာရေးရဖြည့်ရှင်းတဲ့နေရာမှာမကောင်းမြင်နေတာအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ညှိနှိုင်းတဲ့နေရာမှာသုံးတဲ့နီးလန်းတစ်ခုလည်းဖြစ်နိုင်ပါတယ်American Tamara Trump က
I think I might have a somewhat different
ကျွန်တော်ကတခြားလူတွေနဲ့မတူတဲ့နီးလန်းတွေမတူတဲ့ခံယူချက်တွေရှိတယ်လို့ထင်ပါတယ်။နောက်ပြီးတခြားလူတွေနဲ့မတူပို့ပြီးတော့ပြင်းထန်အားကောင်းတဲ့ခံစားချက်မျိုးရှိပါတယ
်။ဒါပေမဲ့ဒါဟာလည်းမြောက်ကိုရီးယားအနေနဲ့နျူကလ িয়ার ထိပ်ဖူးတက်ဆင်ထားတဲ့တိုက်ချင်းပြစ်ဒုံးကျည်ထုတ်လုပ်ဖို့စ조사နေတာကိုစီအေးရရက်တန့်မှုရေးဆန်းခရမ်းပြိုးနေတာလည်းဖြစ်နိုင်ပါတယ်။ယုံစိတက်တိုကနိုင်ငံတကာလေးလာရေးပေါမောက်ခဂျွန်ဒယ်လရီက
This administration not just Trump the administration
Trump တယောက်တည်းမဟုတ်ပါဘူးဒီဆူရဟာအနာဂတ်အချိန်တစ်ခုအတွက်စနစ်တကျကိုပြင်ဆင်နေတာပါကျွန်တော်နားလည်တယ်လို့ပြောရင်တော့နောက်တစ်နှစ်လောက်ကြာတန်တမာရေးနီးလန်းတွေကျဆုံးသွားတဲ့အခါအတွက်ပါ
လက်တလောစစ်တမ်းတွေအရသမ္မတဒေါ်နယ်ထရမ့်ကိုထောက်ခံတဲ့ Republican ထောက်ခံသူတွေအကြားမှာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့တိုက်ချင်းပြစ်ဒုံးကျည်နေရာတွေကိုကြိုတင်တိုက်ခိုက်ဖို့ထောက်ခံသူတွေတိုးလာပေမဲ့လည်း American အများစုကြီးကတော့ဒီလိုလှုပ်ဆောင်ဖို့ကိုကန့်ကွက်ပါတယ်အမေရိကန်ကိုတိုက်ခိုက်မဲ့ NDA ကိုကြိုတင်ကာကွယ်လိုက်ရတာလို့အကြောင်းပြချက်ပေးနိုင်ပေမဲ့တက်တည်ပြဖို့အတွက်တော့ခက်ခဲမှာပါမြောက်ကိုရီးယားရဲ့ဒုံးကျည်အစီအစဉ်ကိုအင်တာနက်ဆိုင်ဘာကဝင်ရောက်နှောက်ယှက်အဖြတ်အမှောက်လှုပ်ဆောင်တာပဲဖြစ်ဖြစ်ပျုံယမ်းမှာရှိတဲ့ကင်ဂျုံအွန်းနဲ့ခေါင်းဆောင်တစုကိုလှုပ်ကြံတာပဲဖြစ်ဖြစ်ဘလို့စီးရေးလှုပ်ဆောင်မှုကိုမဆိုတောင်ကိုရီးယားနဲ့အဲ့ဒီမှာအခြေစိုက်တဲ့အမေရိကန်တပ်သား 28,000 ကိုအပြင်းထန်လက်တုံ့ပြန်တာမျိုးကြုံတွေ့ရမှာဖြစ်ပြီးတော့အဲ့ဒီဒေတာတစ်ခုလုံးကိုနျူကလ িয়ার စစ်ပွဲအတွင်းဆွဲခေါ်သွားနိုင်ပါတယ်။မြောက်ကိုရီးယားလေးလာသူဒေးဗစ်စတော်ရပ်က
I think that would be morally diplomatically
အဲ့ဒါမျိုးဆိုရင်တော့ကျင်းဝင်ပိုင်းဆိုင်ရာအရာကိုတန်တမာရေးအရာကိုမဟာဗျူဟာအရာကိုနိုင်ငံရေးအရာကိုပျက်စီးဆုံးရှုံးမှုကြီးပါပဲ။ကိုရီးယားပြည်သူတွေအတွက်တောင်မကဒေတာတစ်ခုလုံးအပါအဝင်အမေရိကန်ပြည်ထောင်စုအတွက်လည်းပါပါတယ
်။ထရမ့်အစိုးရရဲ့ရန်လိုတဲ့ရည်ရွယ်ချက်တွေတောင်ကိုရီးယားနဲ့ဒီအပတ်အတွင်းပူးရက်စီရေးလေ့ကျင့်မှုတွေတိုးလာတာတွေကလည်းသူနိုင်ငံကိုနျူကလ িয়ার လက်နက်နဲ့ကာကွယ်ဖို့အကြောင်းပြချက်ကောင်းတွေဖြစ်တယ်လို့မြောက်ကိုရီးယားကပြောပါတယ်။မြောက်ကိုရီးယားအနေနဲ့တာဝေးပြစ်ဒုံးကျည်တွေလက်တလောဆန်းသက်ဖို့လည်းရှိနေပါတယ်။နှစ်ဖက်စလုံးကတော့တင်းမာမှုတွေကိုရှော့ချမဲ့ပုံမရှိတဲ့အပြင်အစွန်းဆုံးအထိရောက်အောင်ဆက်ထိန်သွားမဲ့ပုံရှိနေပါတယ်ခင်ဗျာ
။ကိုချင်းချင်းတင်ပြခဲ့တာပါခင်ဗျာ။တင်းမာနေတဲ့မြောက်ကိုရီးယားအရင်းနဲ့ပတ်သက်ပြီးနားဆင်ရအပြီးမှာတော့ဒီမကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝယ်အတွင်းမှာရင်သားကင်ဆာအကြောင်းနားဆင်ရမှာဖြစ်တယ်လို့ဒီ NLD နဲ့ ANP ပါတီတို့ပူးပေါင်းဆောင်ရွက်မှုဘယ်လိုလိုအပ်တယ်လဲဆိုတာတွေပါနားဆင်ရမှာပ
ါ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ဗိုလ်တူးနေ့ညပဲအစီအစဉ်တွေကိုည10နာရီအထိ line to meter 25 kilohertz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့လူဒူးနဲ့ကျမ်းမာရေးအားကစားကန္တာနဲ့စတာရီနဲ့အတူဒီဦးကျော်ဇန်တာရဲ့မြန်မာအရေးသုံးသက်ချက်တင်ဆက်တဲ့အခါမှာတော့
NLD အစိုးရကတော့ကျမတို့နဲ့ပူးပေါင်းဆောင်ရွက်မှုအရင်အားနေပါတယ်အခုချိန်ကြီးအခုဆိုလို့ရှိရင်ကျမတို့ရခိုင်ပြည်နယ်မှာတည်သူလူထုကအားပေးထောက်ခံ
မကြခင်နောက်ပိုင်းမှာပြည်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့လူလူနဲ့ကျမ်းမာရေးအစီအစဉ်အလှည့်ရောက်လာပါပြီရင်သားကင်ဆာဖြစ်နေပြီဆိုရင်တိတိချင်းအသေးချာတက်ကြွတဲ့ဆရာဝန်နဲ့ပြသဖို့လိုတယ်လို့ဆေးပညာရှင်တွေကအကြံပေးပါတယ်ပြောအောင်ကုသပေးမယ်လို့ကြေညာနေတဲ့နေရာတွေစီသွားပြီးအဆင်မပြေရင်ယောဂကျွမ်းမဆေးရုံရောက်လာကြတာကအန္တရာယ်အရန်များတယ်လို့ပြောပါတယ်လူလူနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်ကပြောပြမှာပ
ါ Traditional medicine နည်းလမ်းနဲ့လုံဖူးကြိတ်တွေကိုပျောက်ကင်းအောင်ကုသနိုင်တယ်လို့ဆိုတာကြောင့်တောရောက်ကုသမှုခံယူနေကြတဲ့ရင်သားကင်ဆာယောဂဝေနာရှင်တွေဟာယောဂပျောက်ကင်းမှုမရှိဘဲဆေးရုံစိကန်တွေကိုရောက်ရှိလာတဲ့အခါမှာကင်ဆာအဆင့်မြင့်နေတာကြောင့်အသက်ဆုံးရှုံးရတာတွေကိုကြုံတွေ့နေကြရပါတယ်။ရင်သားကင်ဆာယောဂဟာစောစောစီးဖော်ထုတ်သိရှိပြီးဆေးရုံစိကန်တွေမှာအချိန်မီကုသမှုပြုလုပ်နိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တဲ့ယောဂတစ်ခုဖြစ်တာကြောင့်ယောဂရှိပြီလို့တန်တရားရှိတဲ့အခါဆရာဝန်နဲ့အများဆုံးပြသတိုင်ပင်သင့်တယ်လို့ခွဲစိတ်ထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးညင်ညီနိုင်ကပြောပါတယ
်။ဆေးလိမ့်နာနဲ့ပျောက်တယ်လို့ပါဖြစ်တာနဲ့ပျောက်အမြင့်ထုတ်တယ်လို့ဘာလို့ ਨੇ ဝဲလေဝေးနေကြတဲ့အခါမှာတကယ်နောက်ဆုံးကုပေးနိုင်တဲ့စီရောက်လာလို့ရှင်သူကအဆင်အမြင့်နေတဲ့ဟာတွေဖြစ်သွားတယ်အဲ့တော့ကုကပိုခက်ခဲတာပေါ့နော်မလို့ဘဲနဲ့ကုန်ကြတာတွေဟလာမလို့ဘဲနဲ့အသက်ဆုံးရှုံးတာတွေအဲ့ဒါတွေအများကြီးဖြစ်လာတဲ့အတွက်အဲ့လိုမျိုးတွေမယုံကြဘဲနဲ့ဒါဟလာကျွန်တော်အနောက်တိုင်းဆေးပညာကိုဟွာဖြစ်လို့ပြောတာမဟုတ်ပါဘူးဒါကကျွန်တော်တို့တက်သေးပြထားတဲ့ဟာ research တွေအရာတက်သေးပြထားတဲ့ဟာကိုဆိုလိုတာပါ
တိချခိုင်မာတဲ့တက်သေးတာကတွေမပြနိုင်ပဲကင်ဆာလုံးကျစ်တွေကိုကုသပေးနိုင်တယ်လို့ကြေညာနေတဲ့သူတွေဟာဆိုရှယ်မီဒီယာတွေပေါ်ကိုပါရောက်ရှိလာနေပါတယ်တက်သေးတာကမရှိတဲ့ကုသမှုတွေကြောင့်ဆေးရုံစိတ်ကန်းတွေကိုအချိန်လုံမှရောက်ရှိလာလေးရှိတယ်လို့ဒေါက်တာဦးညီနိုင်ကပြောပါတယ
်ဗမာနိုင်ငံမှာကျွန်တော်တွေ့ပြီးတော့ပေါ့လေအကုန်လုံးတော့မဆုံးလို့ပါဘူးနည်းနည်းလေးနောက်ကျမှလာကြတဲ့ဟာလေးတွေရှိနေတယ်ဘာကြောင့်လဲဆိုတော့ဟာကျွန်တော်ဒီမှာနည်းနည်းလေးhealth education my အနေနဲ့အခါမှာဟိုရှေးရိုးဆွဲယူစားတယ်လာဒီလိုပဲပုံဝန်ကျင်ပြောကြတဲ့ဟာတွေဟလာအခုဆိုလို့ချင်းအလုံးအဖူကြီးပျောက်တယ်ဗားတယ်ဆိုတော့ဟလာကျွန်တော် traditional medicine ခေါ်တဲ့ဟာတွေအားလည်းတော်တော်လေးရှိနေတယ်အခုနောက်ပိုင်းဆိုရင်ဒါ Facebook အကူအညီနဲ့တော်တော်တောင်တွေ့နေရသေးတယ်ပြန်ပြီးတော့ဟိုကျွန်တော်သိထားသလောက်ပြောရရင်ဒီ traditional medicine မှာ cancer ကိုကုနိုင်တယ်ဆိုတဲ့ဟာကျွန်တော်တို့တက်တည်ပြထားတဲ့နေရာမရှိသေးပါဘူး
။ရင်သားမှာအလုံးကျိတ်တွေ့တိုင်းကင်ဆာယောဂါလို့အတိအကျမပြောနိုင်တာကြောင့်ဆက်သက်စစ်ဆေးမှုတွေကိုစနစ်တကျပြုလုပ်ပေးဖို့လိုအပ်ပါတယ်။ကင်ဆာကျိတ်ဖြစ်ခဲ့မယ်ဆိုရင်ကုသမှုတွေကိုအများဆုံးခံယူပေးရမှာဖြစ်ပါတယ်
။ယူယူအလုံးအကျိတ်ဖြစ်နိုင်တယ်လို့ကင်ဆာလည်းဖြစ်နိုင်တယ်။ဒါပေမဲ့အလုံးအကျိတ်ဖြစ်ပြီးဆိုတာနဲ့တော့အရေးအကြီးဆုံးကဟလာကင်ဆာဟုတ်မဟုတ်ဆိုတဲ့ဟာကိုစစ်ဆေးဖို့လိုတာပေါ့နော်။အဲ့တော့စစ်ဆေးတဲ့ဆိုတဲ့နေရာမှာဆရာဝန်ကစမ်းသပ်စစ်ဆေးရုံတွေမကဘဲနဲ့ဒီတမန်ရိုက်တဲ့ကိစ္စတွေနော်အသားစားစစ်ဆေးတာတွေအဲ့ဒါတွေပါလုပ်ပြီးတော့မှကျွန်တော်တို့ကင်ဆာဟုတ်မဟုတ်ကိုပြောလို့ရပါတယ်ရိုးရိုးအကျိတ်ဆိုရင်ရောကျွန်တော်တို့ထားမှလာဒါတော့လူနာအဓိကပေါ့လေကျွန်တော်တို့ကတော့ဟုတ်ပြီရိုးရိုးအကျိတ်ဆိုရင်ဒါကစိတ်ပူစရာမလိုဘူးလို့ပြောလိုက်မယ်ဟုတ်ပြီကင်ဆာဆိုရင်တော့ဒါအရေးကြီးတာပေါ့နော်မဖြစ်မနေကုအောင်ပါပေါ့
ရင်နာကင်ဆာရောဂါကိုစောစောစီးစီးဖော်ထုတ်သိရှိစေနိုင်မှုအတွက်အသက်40ကျော်လာတဲ့အမျိုးသမီးတိုင်းဟာရင်နာကင်ဆာဆန်းသက်စစ်ဆေးမှုတွေကိုနှစ်စဉ်ပြုလုပ်ပေးဖို့လွယ်ပါတယ်အခမဲ့ရင်နာဆန်းသက်စစ်ဆေးမှုတွေကိုနိုင်ငံတော်အစီအစဉ်နဲ့လှုံ့ဆော်ပေးနိုင်မယ်ဆိုရင်ရင်နာကင်ဆာရောဂါကိုစောစောစီးစီးဖော်ထုတ်သိရှိနိုင်ပြီးပျောက်ကင်းအောင်ကုသနိုင်တဲ့ရာဂိုင်းနှုန်းတွေတိုးမြင့်လာမှာဖြစ်တယ်လို့ဒေါက်တာဦးညီနိုင်ကပြောပါတယ
်ပမာနိုင်ငံမှာကျွန်တော်တို့ National Program ဆိုတာမရှိသေးဘူးတခြားနိုင်ငံတွေမှာတော့တခြားနိုင်ငံဆိုတာတချို့ပေါ့လေအာရှမှာတော့မလုံနိုင်သေးတာများပါလေ American US နဲ့နိုင်ငံကြီးတွေပေါ့လေတိုးတက်ပြီးတဲ့နိုင်ငံတွေမှာတော့သူတို့ National Program နဲ့ကိုအသက်40အထက်အမျိုးသမီးတွေအကုန်လုံးကိုသူတို့ကခေါ်ပြီးတော့ဟိုခေါ်လဲဆိုတာမဖြစ်မနေလာမယ်ဆိုတာတော့မဟုတ်ဘူးသူတို့က invitation ကိုလုပ်လိုက်တယ်နောက်ပြီးတော့ဆေးရုံကိုဆေးကန်းကိုခေါ်ပြီးတော့ mammogram ကို free ရိုက်ပေးတာအဲ့ဒီဟာမှာတော့နိုင်ငံရဲ့တက်နိုင်တဲ့ပုံမှာမူတည်ပြီးတော့တချို့ကလည်းအနှစ်တစ်ခါလုပ်ပေးတယ်တချို့ကလည်း၃နှစ်တစ်ခါလုပ်ပေးတယ်ဒါကအကုန်လုံးကတော့တနိုင်ငံလုံးကလူအမျိုးသမီးတွေအသက်40အထက်အမျိုးသမီးတွေကိုအကုန်လုပ်ပေးတာအဲ့ဒီတော့သူတို့စီမှာကတော့ဒါ early detection ခေါ်တဲ့စောစီးသိနိုင်တဲ့ကင်ဆာကိုဖြန့်ပြုတ်စောစီးသိနိုင်တာရဲ့အားတော့မြင့်လာပေါ့နော်ကျွန်တော်တို့စီမှာကတော့အဲ့လိုမျိုးမလုံနိုင်သေးတဲ့အတွက်ကျွန်တော်တို့ကတော့ health education ပဲပေးရတာပေါ့
နောက်နေ့ကြံ့ကြံ့မှုတွေရှိတဲ့အခါရနကိစားယောဂအဆင့်မြင့်ပြီးအသက်ဆုံးရှုံးမှုတွေရှိနေတာကြောင့်ဤစနစ်မမှန်တဲ့စောစောစစ်စစ်ဖို့ထုတ်ကုသမှုခံယူသင့်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောတင်ဆက်တဲ့လူဒူးနဲ့ကျန်းမာရေးအစီအစဉ်နားဆင်ရအပြီးဒီတစ်ပတ်မြန်မာမြန်မောက်ရေးရာဆွေးနွေးခဲ့မှာတော့ရခိုင်မြောက်ပိုင်းပြဿနာဟာပြည်ထောင်စုရဲ့အချုပ်အခြာအာဏာပြည်ထောင်စုလုံခြုံရေးတို့နဲ့ပတ်သက်နေတယ်ဆိုတာအားလုံးလက်ခံထားကြပေမဲ့ဒီပြဿနာကိုကန့်တွဲဖြေရှင်းတဲ့နေရာမှာတော့အထူးသဖြင့် NLD အစိုးရနဲ့ရခိုင်အမျိုးသားပါတီတို့ကြားပူးပေါင်းဆောင်ရွက်နိုင်မဲ့အလားအလာနေပါနေပါတယ်။တိုင်းပြည်အတွက်အရေးကြီးတဲ့ဒီပြဿနာမှာနှစ်ဖက်ပူးပေါင်းဆောင်ရွက်နိုင်မဲ့အလားအလာဘယ်လောက်ရှိပါသလဲ။ ANP ပါတီဗဟုအလို့မှုဆောင်အဖွဲ့ဝင်ရသေးတောင်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝင်နဲ့ဦးကျော်ဇန်သာတို့ဆွေးနွေးသုံးသပ်ထားတာပ
ါကျွန်မဒေါခင်စောဝေခင်ဗျာမြန်မာနိုင်ငံနောက်ဖက်နေဆက်ပြဿနာဟာတိုင်းပြည်အချုပ်အခြာအာဏာနဲ့ပတ်သက်တဲ့အကြမ်းဖက်မှုနဲ့ပတ်သက်နေတဲ့ဒါကိုအလေးထားဖို့အတွက်ဆရာမတို့ရဲ့ ANP ပါတီကလွှတ်တော်မှာမကြာခဏတင်ပြခဲ့ပါတယ်ဒါကိုအစိုးရကတော့ NLD ပါတီကိုကူစားပြုတဲ့လွှတ်တော်ဥက္ကဋ္ဌအပါဝင်သူတို့ကလက်မခံရဘူးအမြဲတမ်းပယ်ချခဲ့တယ်အခုအခါမှာတော့NLD အစိုးရကဒါကိုလက်ခံလိုက်ပါပြီဒီတိုက်ခိုက်မှုဟာအမျိုးသားလူမျိုးရေးနဲ့ပတ်သက်တဲ့ဒီလူတွေဟာအကြမ်းဖက်သမားတွေလို့လည်းပဲသူကအသိမှတ်ပြုလိုက်ပါပြီဆိုတော့တနည်းအားဖြင့်ပြောရင် ANP ပါတီကဖြစ်စေခြင်းတဲ့အတိုင်းတော့ဖြစ်လာပြီလို့ဆိုရပါလိမ့်မယ်ဆိုတော့ ANP အနေနဲ့ဒီအရေးမှာအစိုးရနဲ့ပူးပေါင်းဆောင်ရွက်နိုင်မဲ့အလားအလာဘယ်လောက်ရှိလာပါလဲဆိုတာမေးချင်ပါတယ်
ဟုတ်ကဲ့ပါကျမတို့အနေနဲ့ကလည်းပြည်သူ့အတင်မြောက်လိုက်တဲ့ဒီစိုးရွားနဲ့ကျမတို့ပူးပေါင်းဆောင်ရွက်ဖို့လိုလိုလားလားရှိပါတယ်ဒါမဲ့ကျမတို့အရင်တုန်းကဒီခွေးစည်းပုံအခြေအနေကဝန်ကြီးချုပ်ကိုပေးတယ်ကျမတို့ကဟိုကြီးညာတဲ့တက်ဆောင်ထုတ်ခဲ့တဲ့အပေါ်နဲ့ပတ်သက်ပြီးတော့ကျမတို့တော်တော်များများအတိုက်အခံလုပ်မယ်ဆိုပြီးပြောပါတယ်ဒါမဲ့ကျမတို့ဒီအတိုက်အခံလုပ်တာဒီကိုယ့်ရဲ့အမျိုးသားအစိုးစီးပေါ်အဲ့အတွက်ပါကျမတို့တူညီခဲ့ရင်ပူပေါင်းလုပ်ဖို့အဆင်သင့်ရှိနေကြပါတယ
်ဟုတ်ကဲ့ကျွန်တော်သိချင်တာအဓိကအဲ့တော့အခုခါမှာလုံခြုံရေးတိုးမြင့်ချထားမှုတွေရှိပါသလားမရှိဘူးလား
အခုအချိန်မှာတော့လုံခြုံရေးတော့ဟိုလောလောဆယ်မှာရှိနေပါတယ်ဒါပေမဲ့လည်းအခုအဲ့တချို့သောဘင်္ဂလီတွေကပေါ့နော်ပြောင်းနေကြပါတယ်အဲ့တဲ့ကြောင့်ဒီဘင်္ဂလီတွေကကျမတို့ဒီရခိုင်တိုင်းရင်းသားဖက်တွေကိုပြန်ပြီးတိုက်ခိုက်ဖို့အခြေအနေရှိတယ်လို့လည်းသုံးသပ်တဲ့အတွက်အခုဆိုရင်လုံခြုံရေးတွေတော်တော်များများပြန်ပြီးချထားတာကိုတော့ကျမတို့သိချင်ရပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆရာမအဲ့တော့အဲ့ဒီလုံခြုံရေးတွင်းတွင်းချထားလာပြီဆိုတော့ရှေ့ကိုပူပေါင်းနိုင်မဲ့အလားအလာကိုကျွန်တော်အဓိကသိချင်တာဖြစ်ပါတယ်ဆိုတော့ဘာပဲပြောပြောအဆိုးသူတို့လက်မခံခဲ့တော့လေလက်တွေ့အခြေအနေရသူတို့ဘက်ကလုံခြုံရေးတွင်းမြင့်ချထားလာရပြီဆရာမတို့ဘက်ကဒါကိုလိုချင်
တယ်မှန်ပါတယ
်ဟုတ်ကဲ့အဲ့တော့ဘယ်လိုလဲဆိုမှအဲ့ဒီကိစ္စအပြင်တခြားဘယ်လိုပူးပေါင်းဆောင်ရွက်မှုတွေရှိလာပါလဲ NLD အစိုးရနဲ့ ANP နဲ့
NLD အစိုးရကတော့ကျမတို့နဲ့ပူးပေါင်းဆောင်ရွက်မှုအရင်အားနေပါတယ်အခုချိန်ထိအခုဆိုလို့ရှိရင်ကျမတို့ရခိုင်ပြည်နယ်မှာပြည်သူလူထုကအားပေးထောက်ခံထားတဲ့ ANP ပါတီရှိပါတယ်။ခိုင်လူမှုအဖွဲ့အစည်းတွေအများကြီးဖွဲ့စည်းထားတာလည်းရှိပါတယ်။ခိုင်ဆရာတော်ကြီးတွေဖွဲ့စည်းထားတဲ့ဖွဲ့စည်းတွေလည်းရှိပါတယ်။အစိုးရဘက်ကလာပြီးတော့ကျမတို့နဲ့ပူးပေါင်းပြီးတော့လုံဆောင်နေဆိုတဲ့အပင်ဟာဒီနေ့အချိန်ထိတိတ်ဆိတ်နေပါသေးတယ်။ဒါဖြစ်ဖြစ်အခုအချိန်မှာ ဒီပြဿနာတွေဖြစ်တဲ့အပေါ်မှာဒီရခိုင်တိုင်းရင်းသားအများစုခံစားချက်နာကျင်ချက်တွေကတော်တော်များပါတယ်အဲ့တော့မြေပြင်အခြေအနေကိုအဓိကသိရတာကတော့ရခိုင်ပြည်နယ်မှာနေထိုင်တဲ့ကုနာကပြောတဲ့ကျွန်မတို့အခွင့်အရေးတွေပဲဖြစ်ပါတယ်ဒီကိစ္စတွေကအခုကတော့တော်တော်လေးငြိမ်တော့ပါပြီနော်ဒီဘင်္ဂလီတရားနောက်ပြီးတော့ဘင်္ဂလားဒေ့ရှ်ကိုဖက်ပြေးတော့တာသူတို့ပြောဆိုချက်အရဆို၅သိန်းကျော်ရှိတယ်သူပြောပါတယ်အဲ့ဒီတကြောင်သူတို့ကိုပြစ်စ်ပြီးတော့ဒီမှာပြန်နေနေရာချတာဖို့ဆိုလို့ရှိရင်ကျမတို့ရခိုင်တိုင်းရင်းသားတွေရဲ့အသံကိုနားထောင်ဖို့လိုပါတယ်ပြီးတော့ကျမတို့တွေနဲ့ဒီမြေပြင်အခြေအနေကိုအကုန်လုံးပူပေါင်းပြီးလှုပ်ဆောင်မှကျမတို့အောင်မြင်နိုင်မယ်လို့ကျမအနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့အဓိကပူပေါင်းဆောင်ရွက်စီရင်တာကတော့ပြန်လဲလက်ခံမဲ့ကိစ္စမှာရခိုင်တိုင်းရင်းသားတွေရဲ့အမြင်ရခိုင်တိုင်းရင်းသားတွေရဲ့အသံကိုနားထောင်ဖို့လိုအပ်တယ်ပေါ့အဲ့ဒီအချက်ကအဓိကပူပေါင်းဆောင်
ဟုတ်ကဲ့ပါနောက်တစ်ခုကဒီမောင်တော်ပူတီတော်ကနေထိုင်တဲ့ရခိုင်တိုင်းရင်းသားတွေရဲ့လုံခြုံရေးတွေနောက်တစ်ခါချင်းမှလုံးဆောင်မဲ့အနာကက်စီပေါ်ရေးအတွက်အစိုးရအနေနဲ့ဘလို့အာမခံချက်တွေပေးမလဲဆိုတာကိုလည်းတိတိကျကျပြည်သူတွေကိုပြောပြဖို့ပြင်ပါလေအဲ့ဒါမှလည်းဒီပြည်သူတွေကကိုယ့်နေရာမှာကိုယ်ပြန်နေဖို့အားရှိလာပါမယ်နောက်တစ်ခါခိုင်လူထုပံကိုဒီအစိုးရအနေနဲ့လည်းအလေးအနက်ထားပြီးနားထောင်ဖို့လိုအပ်တယ်လို့ပြောချင်ပါတယ်ရှင
်ဟုတ်ကဲ့ပထမဆုံးတစ်ခုကရွေးကောက်ပွဲနောက်ပိုင်းမှာပြည်နယ်အစိုးရခန့်အပ်တဲ့ကိစ္စပြည်နယ်ဝန်ကြီးချုပ်ရွေးချယ်တဲ့ကိစ္စအားစတယ်လို့ထင်ပါတယ်ကျွန်တော်စဉ်းစားမိတာပြောတာပါနော်ငါတို့ကပြည်နယ်အစိုးရခန့်ထားပြီးဒီအစိုးရနဲ့ဘာကြောင့်ပူပေါင်းမဆောင်ရွက်သလဲဆိုတဲ့သဘောများသူတို့ကရှိနေလေသလား
ဝန်ကြီးချုပ်မပေးခဲ့လို့ဒီကိစ္စတွေဖြစ်တာမဟုတ်ပါဘူးစတွေကဝန်ကြီးချုပ်ခန့်ပြီးဖြစ်စေမခန့်ပြီးဖြစ်စေလွတ်တော်ကိုယ်စားလှယ်တွေအများဆုံးနိုင်တယ်ကျွန်တော်ရခိုင်ပါတီနဲ့ပူပေါင်းလှုပ်ဆောင်ဖို့အတွက်ကျွန်တော်တောင်းဆိုဖေးတာသာဖြစ်ပါတယ်အဲ့ဒါကိုသူတို့အနေနဲ့ကကျွန်တော်တင်းမင်းဆောင်2016ထုတ်လိုက်တဲ့အခါမှာသူတို့နားလေမှုတွေလွှဲကုန်တာဖြစ်ပါတယ
်ဟုတ်ကဲ့ဆရာမနောက်တစ်ခုကျွန်တော်သိရင်အဲ့ဆရာမတို့အမျိုးသားလှတ်တော်မှာနောက်ပြည်သူလှတ်တော်ကိုယ်စားလှယ်ဖြစ်ဖြစ်လှတ်တော်ရနာတဲ့အချိန်မှာပြည်သူကိုယ်စားလှယ်အချင်းချင်းအလွတ်သဘောတွေ့တဲ့အခါမှာရော NLD ကိုယ်စားလှယ်နဲ့အဲ့လိုစာရင်းတောက်ရင်းဖြစ်ဖြစ်တွေ့ဆုံပြီးတော့အလွတ်သဘောပြောကြတာတွေများရှိဘူးပါသလားအဲ့လိုရှိရင်တော့ဒီကိစ္စကိုဆွေးနွေးကြပါလား
ဟုတ်ကဲ့ရှိပါတယ်ရှင်ကျမတို့တွေကတော့အပြင်မှာအကုန်လုံးခင်ခင်မှာပဲကျမတို့ရဲ့ခံယူချက်ကတော့ဒီ NLD လွတ်တော်ကိုယ်စားလှယ်များပြီလေနိုင်ငံတော်အကျိုးစီးပွားအတွက်ကိုမြန်မာနိုင်ငံကောင်းစားဖို့အတွက်လာတဲ့လူပါပဲကျမတို့ရခိုင်ပြည်နယ်ကဒီမြောက်လိုက်တဲ့လွတ်တော်ကိုယ်စားလှယ်ပြီးလဲခံယူချက်ချင်းတူကြပါတယ်နော်အဲ့ဒါကြောင့်ကျမတို့လွတ်တော်တွေမှာသူတို့ကင်းွက်တဲ့ဆိုပဲပဲသူတို့ဒါဟာမြေပြင်အခြေအနေကိုအဓိကနားမလည်လို့ကျမတို့ဟိုဒီလိုဖြစ်တယ်လို့ပဲကျမတို့ခံယူပါတယ်နောက်တစ်ခါသူတို့တိုင်းရင်းသားတွေရဲ့သိခံစားချက်ကိုသူတို့နားလည်မှုမရှိပါဘူးရှင်နောက်တစ်ခါကျမတို့ဘူးတီတော့မောင်းတော့မှာဘင်္ဂလီတဲ့လူဦးရေဒီလိုများနေတယ်ဘင်္ဂလီတွေရဲ့အခြေအနေဘင်္ဂလီတို့ရဲ့လူဦးရေပေါက်ဖော့မှုတို့သူတို့ကတိတိကျကျမသိပါဘူးအဲ့ဒီတဲကြောင့်လဲဟိုကျမတို့ရဲ့ဒီ AMP ပါတီကဆရာဦးကစောကသူတို့ NLD ပါတီကလွတ်တော်ကိုယ်စားလှယ်တွေကိုမောင်းတော့အခြေအနေကိုလာရောက်ဖို့ဖိတ်ခေါ်မှုတွေရှိပါတယ်အဲ့တော့ဆရာဦးကျော်ဆံမမေးတယ်လို့ပါပဲကျမတို့ကအချင်းချင်းဆွေးနွေးမှုတွေရှိပါတယ်မောင်းတော့အခြေအနေတွေကိုလည်းကျမတို့ပြောပြပါတယ်တချို့တွေကတော့နားလေပါလိမ့်ရှင
်ဦးလာစောတို့ဖိတ်ခေါ်ပြီးတော့ NLD လွတ်တော်ကိုယ်စားလှယ်တွေလာကြည့်ပါဆိုတာကိုသူတို့ဘက်ကလက်ခံပါသလား
ဟုတ်ကဲ့ဒီနေ့အချိန်ထိတော့ဦးအေးသာအောင်လွတ်တော်ဒုတိယဥက္ကဋ္ဌကောင်းဆောင်တဲ့အခွေးလောက်ပဲနေရဆုံးခေါ်တဲ့လူတွေကိုအားပေးကူညီမှုတွေလာလုပ်တာတော့တွေးပါတယ်အဲနိုင်ငံတော်သမတကြီးတို့အတိုင်ပင်ခံပုဂ္ဂိုလ်တို့နောက်တစ်ခါလွှတ်တော်ဥက္ကဋ္ဌတို့ကတော့ဒီနေ့အချိန်ကြီးပေါ့လေလာရောက်အားပေးမှုတွေမရှိပါဘူးဒါမဲ့လည်းအတားအသင့်ဒုံချုံမှုကိုများသူတို့ကြောက်နေလို့များကျမတို့ဖက်ကိုမလာရေးတာလားလို့ပဲကျမတို့တွေးမိပါတယ
်အခု NLD ကောင်းဆောင်ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဟာနိုင်ငံတကာမျက်နှာစာမှာဒီအရေးနဲ့ပတ်သက်ပြီးတော့ပြောတာတွေဟာတော်တော်များများတချို့ရဲ့ဝေဖန်သံတွေဟာညင်သက်သွားတယ်နှုတ်ဆက်သွားစေတယ်ဆိုပြီးတော့သုံးသပ်ကြတာရှိပါတယ်။အဲ့ကိစ္စတွေရောဆရာမတို့တွေနဲ့ဘယ်လိုပြောလို့ပါလဲခင်ဗျာ
။ဟုတ်ကဲ့သူကတော့ဟိုတန်တမန်ဆန်ဆန်ပြောတော့တာတွေတော့ရှိပါတယ်။နောက်ပြီးတော့သူအနေနဲ့ပြောတော့တာတွေကလည်းနိုင်ငံတကာကိုဖိတ်ခေါ်ပြီးတော့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ဟာဒီနိုင်ငံတကာကတင်ပြထားတဲ့ဟာနဲ့အဲပြောင်းပြန်ဖြစ်နေပါတယ်၊ကိုယ်လေးချက်တွေရှိနေပါတယ်။အဲ့တဲကြောင့်မြန်မာနိုင်ငံကိုလာပြီးတော့ကြီးဖို့ရခိုင်ပြည်နယ်ကိုသူတို့အနေနဲ့လိုက်ပို့ဖို့ဆိုပြီးဖိတ်ခေါ်ချက်တွေရှိပါတယ်။အဲ့တဲကြောင့်လည်းဟိုတလောကစင်တမန်တွေရောက်တာတွေ့ပါတယ်၊နိုင်ငံခြားကကုလသမဂ္ဂလာလာတွေတွေ့ပါတယ်။အဲရခိုင်ပြည်နယ်တွေကိုတော်ပြီးလေးလာတာတွေရှိပါတယ်။အဲ့တဲကြောင့်ဒေါ်အောင်ဆန်းစုကြည်ဒီအတိုင်းမြင်ခံပုဂ္ဂိုလ်အနေနဲ့တော့ဘာပဲဖြစ်ဖြစ်ပါနိုင်ငံတကာရဲ့ထောက်ခံချက်ကိုတော့တော်တော်များများရတယ်လို့ကျွန်မအနေနဲ့ပြောချင်ပါတယ် လက်ရှိကျမတို့မြန်မာနိုင်ငံမှာဖြစ်နေတဲ့ဟာနဲ့သူတို့ကုလသမဂ္ဂပြောနေတဲ့ဟာနဲ့တော့ပြောင်းပြန်ဖြစ်နေတာကိုတော့ကျမတို့တွေးနေရပါတယ်
ဟုတ်ကဲ့နိုင်ငံတကာကပြောင်းပြန်ဖြစ်နေတာကိုဒေါက်ဆန်းစုကြီးကတက်မှတ်ပေးဖို့ကြိုးစားတဲ့သဘောလို့သုံးသပ်ကြပါတယ်
ဟုတ်ကဲ့ပါသူအနေနဲ့တော့တင်မဲ့ပေးဖို့ကြိုးစားတယ်ဆိုတော့ကျမတို့လက်ခံပါတယ်တင်မဲ့ပေးဖို့ဟိုပြောတယ်ဆိုတာလည်းကျမတို့သူ့ကိုယုံကြည်ပါတယ်ဒါပေမဲ့လည်းကျမတို့ရခိုင်တိုင်းရင်းသားတွေရခံစားချက်ကိုတော့ဒေါက်အောင်ဆန်းစုကြည်နားလည်ဖို့လိုပါတယ်အခုနေရဆော့ခေါ်တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုတွေရဲ့အသံကိုထိထိဝင်ဝင်နားထောင်ဖို့လိုပါတယ်ကျမတို့နဲ့မဆွေးနွေးပြီးနဲ့တော့ဒီကိစ္စကိုအောင်မြင်နိုင်မှာမဟုတ်ဘူးဆိုတော့ကျမရေးရေးကြီးပြောလိုပါတယ
်ဟုတ်ကဲ့ဆရာမကျွန်တော်နောက်ဆုံးမေးခွန်းတစ်ခုမေးပြရစီရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေကိုနိုင်ငံတကာကအမြင်ဆောင်ရတဲ့ဒေါင်ဆန်းစုကြီးကတော့သူတက်ထန်လောက်တက်မှတ်ပြည်ရဲ့စ조사ရနိုင်ငံတကာစာမျက်နှာမှာဒါကိုဆရာမတို့လက်ခံကြတယ်လူတွေကလည်းလက်ခံကြပါတယ်အဲ့တော့အဲ့ဒီဒေါင်ဆန်းစုကြီးကရခိုင်ပြည်နယ်အခြေအနေမှာနားမလည်ဘူးရခိုင်နယ်နဲ့မတွေ့ဘူးလို့ခံစားချက်ရှိနေဆိုရင်အဲ့နိုင်ငံတကာကိုယ်စားလှယ်တွေနဲ့ရခိုင်တွေကဘာကြောင့်တိုက်ရိုက်မတွေ့နိုင်ရတာလဲ ANP ပါတီကကိုဖီအန်နန်တို့လိုလူတွေတခြားနိုင်ငံတကာအဖွဲ့အစည်းတွေသူတို့နဲ့တိုက်ရိုက်တွေ့ပြီးတော့ပြောလိုက်ပါလားခင်ဗျာအဲ့လိုဘာကြောင့်မတွေ့ဖြစ်တာလဲအဲ့ဒါ
မဟုတ်ပါဘူးရှင်ကျမတို့ဒီကိုဖီအာနန်ကိုဖွေးစီတော့ကလည်းရေသူလွတ်တော်မှာကျမတင်ခွက်ခေးပါတယ်เนาะနောက်တစ်ခါကျမတို့ကဒီရခိုင်ပြည်နယ်လွတ်တော်မှာလည်းကိုဖီအာနန်ဖွေးတဲ့ဟာကိုကျမတို့တင်ခွက်ခေးပါတယ်အဲ့ဒီအဆိုသည်ပြည်နယ်လွတ်တော်မှာအောင်ခေးပါတယ်ပြည်သူလွတ်တော်မှာတော့ဒီရေဆိုချုံခေးပါတယ်ဟာကိုဖီအာနန်နဲ့တွေးเสียအကြောင်းကိုမရှိတော့ဘူးလို့ကျမတို့သတ်မှတ်ထားပါတယ
်အဲ့ကိုဖီအာနန်ကော်မရှင်နဲ့အဲ့တော့NLD အစိုးရကတဆင်းသွားမှလည်းကိုကိုတိုင်းတွေ့ပြီးတော့ရှင်းလိုက်ရင်မရှင်းဘူးလားပို့ပြီးတော့သူတို့ပို့ပြီးသဘောမပေါက်နိုင်ဘူးလားလို့ကျွန်တော်စဉ်းစားမိတာပါ
ကျွန်မနဲ့ရှင်းလာတဲ့ကိုအစိုးရပေါ့နော်ဒီအစိုးရ NLD အစိုးရသည်ပြည်သူတွေတင်မြောက်ထားတဲ့အစိုးရကျွန်မတို့ကိုတိုင်းနဲ့လိုလိုလားလားရှိပါတယ်နော်ဒီ NLD အစိုးရတက်လာလို့ရှိရင်ကျွန်မတို့ညှော်နှင်းချက်တယ်လေအများကြီးထားခဲ့ကြပါတယ်အဲ့တကြောင်ဒီအစိုးရနဲ့ပူပေါင်းပြီးတော့မှကျွန်မတို့ကအဲ့လိုနော်နောက်တစ်ဆင့်ဟိုတွေးတာကပိုကောင်းနိုင်မယ်လို့သတ်မှတ်ပါတယ်အဲ့ဒါကြောင့်ဒီအစိုးရကမှကျမတို့ကိုဒီလောက်ထိအသီးအမဲမပြုတ်ဘူးဆိုလို့ရှိရင်ကိုဖီအာနန်နဲ့တွေ့တော့ကျမတို့ဘယ်လိုလုပ်ဘာထုမလဲပေါ့အခုလေကျမတို့လည်းအမေရိကန်တန်ယုံတွေကကျမတို့ကိုလာတွေ့တာလည်းရှိပါတယ်ကျမတို့အကုန်လုံးအဖြစ်ကြောင့်ပုံစင်ကျမတို့မောင်တော့မှဖြစ်တဲ့ဟာတွေကိုသူ့ကိုဟိုပြောပြပါတယ်ဒါမဲ့သူတို့အနေနဲ့တော့ကျမတို့အရင်ကြီးယုံကြည်မှုအားနေတာတွေတွေ့တယ်ဘာလဲဆိုကျမတို့ပြောတာဒီသူတို့အရင်ဒါရာမှန်ကန်တဲ့စကားလို့သူတို့အနေနဲ့မသုံးသပ်ဘူးအဲ့ဒါကြောင့်ကျမတို့အနေနဲ့ကတော့အစိုးရနဲ့ပေါ့နော်ကျမတို့သဘောတည်းဖြစ်ပြီးမှဒီလိုနိုင်ငံတကာကလာတဲ့လူတွေနဲ့မှဆွေးနွေးတာကပိုပေါင်းနိုင်မယ်လို့ထင်ပါတယ်ရှင်
ဟုတ်ကဲ့ဆရာမတခုကျွန်တော်ဒီမှာထောက်ပြချင်တာကတော့လေအမေရိကန်ကူဇလရီဆိုတဲ့နေရာမှာမြန်မာနိုင်ငံမှာတာဝန်ထမ်းဆောင်ပြီးမကြသေးခင်မှာပြောင်းလာတဲ့ဒက်ရစ်မစ်ရှယ်သူဟာကျွန်တော်ထင်ပါတယ်နိုင်ငံတကာသံတမန်တွေကြားထဲမှာရခိုင်ပြည်နယ်အရေးကိုရခိုင်တိုင်းရင်းသားတွေရဲ့ခံစားချက်ကိုသဘောအပေါက်ဆုံးလို့ဟာသူလို့ကျွန်တော်ထင်ပါတယ်ဆရာမတို့ဘယ်လိုသဘောရလဲဒက်ရစ်မစ်ရှယ်ရဲ့ပြောဆို
တင်တဲ့ဒက်ရစ်မစ်ရှယ်နဲ့လေကျွန်တော်တို့တော်တော်များများတွေ့ဖြစ်ပါတယ်ဒရီမီရှိတဲ့တော်တော်များများရခိုင်အရေးကိုသူတော်တော်များများလေးလာပါတယ်ကျမတို့ ਨੇ တွေ့တိုင်းနဲ့ကျမတို့သူ့ကိုဟိုပြောပြဖြစ်ပါတယ်သူလက်ခံတာတွေများပါ
ဟုတ်ကဲ့ကျွန်တော်အဲ့ဒါအကြောင်းပြောတာသူ့လိုပဲတခြားလူတွေကိုလည်းကော်ဖီအနန်တို့ကိုလည်းပဲတွေ့နိုင်မကောင်းဘူးလားလို့စဉ်းစားမိရပါဟု
တ်အဲ့ဒါကတော့ဟိုပါကျမတယောက်တည်းသဘောတော့မဟုတ်ဘူးပေါ့နော်ကျမတို့အကုန်လုံးဒီ AMP ပါတီမှာရှိတဲ့ဒေါန်းဆောင်ပိုင်းတွေကတော့စဉ်းစားပြီးတွေ့မယ်ဆိုတော့လေတမျိုးပေါ့ကိုပြောရပါတယ်
ဦးကျော်စန္ဒာဆွေးနွေးတင်ဆက်တဲ့မြမမျက်မှောက်ရေးရာဆွေးနွေးကံဖြစ်ပါရခင်ဗျာဒီလိုမျိုး VO ရဲ့အပတ်စဉ်ကဏ္ဍတွေကိုညဘက်9နိုင်ခွဲနဲ့10နိုင်ကြားမှာဖြစ်ဖြစ်မနက်ပိုင်း6နိုင်ခွဲနဲ့9နိုင်ကြားမှာလည်းနားဆင်နိုင်ပါတယ်မနက်ဖြန်ကြားသာဝရင်းနေ့ညမှာဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့ကျမရေးကဏ္ဍတောက်ကြညမှာတော့အမျိုးသမီးကဏ္ဍသိပ္ပံဤပညာနဲ့တူတာဆုံလင်အမေရိကန်တခွင်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံရေးလုံခြုံရေးမွဲလူတွေအတွက်ဒီနိုင်ငံခြားသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဆိတ်မှုလေ။ဈေးကလည်းဒုံညင်း
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary
ရန်နေဆိုင်လည်းပုံပြခက်ခဲတာပဲကားကြားထဲမှာညင်းနေရတာပေါ့က
ကားကြတဲ့အခုဝင်းတဲ့ရှာနေရတယ်ဒီလိုပဲပတ်ဆောင်မရရောက်ရှာရတယ်မနေ့ပိုင်းဟိုဈေးဘိုးရောက်ရှာရတ
ယ်မြန်မာနဲ့နိုင်ငံတကာငွေရေးကြီးရေးဈေးကွက်အလုတ်အကိုင်းနဲ့အခွင့်အလမ်းအပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
ဒီလိုမျိုးစီးပွားရေးကဏ္ဍကိုတော့တင်းလာနေညမှာစောင့်မျှော်နားဆင်နေပါတယ်ခင်ဗျာအခုတော့ကိုရန်နိုင်စီစဉ်တင်ဆက်တဲ့တပတ်တွင်းအားကစားကဏ္ဍကိုနားဆင်နေပါပြီ
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဖီဘာကမ္ဘာဘောလုံးဖွဲ့ချုပ်အတွင်းမူဟောင်းဂျေရုံးဗာကောင်နဲ့ PSG ဥက္ကဋ္ဌနက်ဆာအယ်ခါလီဖီတို့ကို Swiss Honor ဘိုင်တွေကရာဇဝတ်မှုတွေနဲ့တရားစွဲဆိုလိုက်ပါတယ်။ American အသင်းကမ္ဘာဖလားခြေစစ်ပွဲမှာအောင်တာကြောင့်နီးပြ Bruce Arena နှုတ်ထွက်သွားခဲ့ပါတယ်။ဒါမျိုးစေးသုံးဆွဲတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြည်ရင်ပြောင်းလဲရေးတွေဖော်ဆောင်တဲ့နေရာမှာတိုးတက်မှုတွေရှိပေမဲ့အတိမတ်ပြုမခံဘူးလို့ရုရှားကပြောလိုက်ပါတယ်။ဒီလိုတစ်ပတ်တွင်းအားစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဒုစရန်အနာပိုင်တွေကကမ္ဘာဘောလုံးဖွဲ့ချုပ်အတွင်းဘူဟောင်းဂျေရုံးဘာကောနဲ့ PSG ဥက္ကဋ္ဌလည်းဖြစ်ကာတာနိုင်ငံကဘင်းမီဒီယာရုပ်သံလိုက်ရအမှုဆောင်ရာရှိချုပ်လည်းဖြစ်တဲ့နက်ဆာအယ်ခါလီဖီတို့ကိုပြည်မှုဆိုင်ရာဥပဒေကြောင်းအရတရားစွဲဆိုလိုက်ပါတယ်ဘောကဟာလာမဲ2018ကနေ2030ကမ္ဘာဖလားပွဲမီဒီယာထုတ်လွှင့်ခွင့်အနေနဲ့ပတ်သက်ပြီးတော့မမကန်လုပ်ခဲ့ကြောင်းနက်ဆာအယ်ခါလီဖီကတော့2026နဲ့30ကမ္ဘာဖလားပွဲတွေမှာတချို့နိုင်ငံတွေကိုမီဒီယာထုတ်လွှင့်ခွင့်ပေးတာနဲ့ဆက်ဆက်ပြီးတော့မမမကန်လောက်တာတွေရှိတယ်လို့တန်ကြာဖြစ်မိတယ်ဆိုပြီးတော့ဆွစ်ဇာလန်ရှေ့နေချုပ်ယုံကအော်တိုဘာ12ရက်နေ့ကပြောလိုက်ပါတယ်ဂျရုံးဘတ်ကောကတော့သူ့ပေါ်ဆွဆွဲထားတာတွေနဲ့ပတ်သက်ပြီ
း you can you eat takes years to create
ဒီပေါင်းများစွာကောင်းကောင်းမွန်လှုပ်လာပြီးတော့ကိုယ့်ရဲ့ဂုံသိက္ကာကိုတိဆောက်ခဲ့ရတာပါဒါကိုဖျက်ပစ်ဖို့ကတစ်စက္ကန့်ပါပဲကျွန်တော်ရဲ့အခြေအနေကအဲ့လိုမျိုးဖြစ်နေတာပါကျွန်တော်ကတော့မိသားစုနဲ့အတူပဲငြင်းငြမ်းပဲနေရတယ်ကျွန်တော်ရဲ့မိသားစုကကျွန်တော်အတွက်အခိုင်အမာယက်တီပေးတဲ့တခုတည်းသောအရာပါကျွန်တော်ရဲ့မိသားစုကိုကျွန်တော်ကာကွယ်သွားမှာပါ
။ဘောကကတော့သူ့အနေနဲ့ဇုံတရားအမှားရွေးလောက်တာမရှိဘူးလို့ပြောလိုက်ပြီးတော့သူ့ပေါ်ဆွဆွဲပြောဆိုနေတာတွေကိုလည်းညှင်းဆိုလိုက်ပါတယ်ခင်ဗျာ။ရုရှားနိုင်ငံမှာရှင်းနေကြရင်ကျင်းပမဲ့ကမ္ဘာဖလားကိုအမေရိကန်သင်ခြေစစ်ပွဲမှာအောင်တာကြောင့်နီးပြ Bruce Arena ပြီးခဲ့တဲ့အော်တိုဘာ13ရက်နေ့ကယာရုကနေနှုတ်ထွက်သွားပါတယ်။အမေရိကန်သင်ဟာခြေစစ်ပွဲအောင်ဖို့အတွက်အုပ်စုနောက်ဆုံးပွဲစဉ်မှာ Trinidad အသင်းကိုအနည်းဆုံးတေးကြဖို့လိုခဲ့ပေမဲ့ရှုံးသွားတာကြောင့်ခြေစစ်ပွဲမအောင်ဘဲပြုတ်သွားတာဖြစ်ပြီးတော့နီးပြ Arena ယာရုကနေနှုတ်ထွက်သွားတာဖြစ်ပါတယ်။အမေရိကန်သင်ခြေစစ်ပွဲမအောင်တဲ့ပုံမှာအလွန်ပဲစိတ်ပြက်မိတယ်လို့အမေရိကန်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Sunil Gulati ကလည်းပြောပါတယ်။တချို့တွေကလည်းဂူလာတီကိုနှုတ်ထွက်ပေးဖို့တောင်းဆိုနေကြပြီးတော့သူကတော့လာမယ့် February မှာသူ့ရဲ့ဥက္ကဋ္ဌတက်တန်းကုံဆုံးမှာဖြစ်တဲ့အတွက်ဒီမတိုင်ခင်တော့နှုတ်ထွက်မှာမဟုတ်ဘူးလို့ပြောလိုက်ပါတယ်ခင်ဗျာဒီတစ်ပတ်အင်္ဂလန် Premier League ဘောလုံးပွဲတွေမှာတော့ Liverpool နဲ့ Manchester United တို့ဂိုးမရှိသေးကြသွားပြီးတော့ Man City က Stoke City ကို5-2နဲ့နိုင်သွားပါတယ်ဒါအပြင် Tottenham ကဘုံမောက်ကို2-2မရှိနဲ့နိုင်ပြီး Chelsea က Crystal Palace ကို2-2နဲ့ရှုံးသလို Arsenal ကလည်း Watford ကို2-2နဲ့ရှုံးသွားပါတယ်ဒါကြောင့်ပွဲစဉ်ရှစ်ပြီးမှာတော့ Man City က22မှတ်နဲ့ဇယားထိတ်ကနေဦးဆောင်နေပြီးတော့ Man U ကအမှတ်20နဲ့ဒုတိယ Tottenham က18မှတ်နဲ့တတိယနေရာမှာရှိပြီးတော့အိမ်နောက်မှာတော့ Watford က15မှတ် Chelsea, Arsenal, Burnley နဲ့ Liverpool တို့က13မှတ်စီရထားပါတယ်ခင်ဗျာတင်နစ်သတင်းဒီပတ်မှာတော့ Shanghai Open Tennis အမျိုးသား Final မှာတော့ Switzerland က Roger Federer ကချန်ပီယံဖြစ်သွားပါတယ်။တနင်္ဂနွေနေ့ကကစားခဲ့တဲ့ Final မှာ Federer ကကမ္ဘာအဆင့်တက်နဒါလ်ကို 6-3 6-4 6-3 နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါ။ဒါဟာအသက်36နှစ်ရှိဖြစ်တဲ့ Federer အတွက်တော့အခုနှစ်အတွင်းမှာ6ခုမြောက်ရတဲ့ချန်ပီယံဆုဖလားလည်းဖြစ်ပါတယ်။ဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီးတော့ Federer ပြောတာကတော့
You know I think I've had a clear game plan and
သိကောင်းပါတယ်။ကျွန်တော်တို့တကယ်ကိုအကောင်းဆုံးပွဲပါပွဲစားတဲ့ကကောင်းကောင်းကစားနိုင်ခဲ့ပါတယ်။ baseline ကနေကောင်းကောင်းနိုင်ခဲ့ပြီးတော့ဒီကျွန်တော်ရဲ့ service တွေလည်းကောင်းခဲ့ပါတယ်။ပြီးတော့ nadal ကိုလည်းခန့်စစ်မှာပဲကစားနိုင်အောင်လုပ်နိုင်ခဲ့ပါတယ်။
အမျိုးသမီးတန်နစ်ပြိုင်ပွဲတွေဘက်မှာတော့ရုရှားနိုင်ငံသူမာရီယာရှာပူဗာချန်ပီယံဖြစ်သွားပါပြီ။တရုတ်နိုင်ငံမှာကျင်းပခဲ့တဲ့တျန်ကျင်း Open Tennis အမျိုးသမီး Final မှာရှာပူဗာကဆာဘလန်ကာကို6-5, 6-6နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာပါ။ဒါဟာရှာပူဗာအတွက်တော့2015နောက်ပိုင်းမှာပထမဆုံးအကြိမ်ချန်ပီယံဆုကိုပြန်ရတာလည်းဖြစ်ပါတယ်။ဒီပွဲနိုင်လိုက်တဲ့အပေါ်မှာရှာပူဗာပြောတာကတော့
Yeah, it's such a special tournament and victory.
ဒီပြိုင်ပွဲကသိပ်ထူးခြားတဲ့ပြိုင်ပွဲဖြစ်ပြီးကျမရဲ့ကစားသမားသက်တမ်းတစ်လျှောက်အမြဲတမ်းအမတ်ရနေစေမယ့်ပွဲပါ။တခါတလေကျတော့ဘယ်တော့ဒီလိုပြန်ပြီးအနိုင်ရမလဲဆိုတာမသိနိုင်ပါဘူး။ဒါပေမဲ့ဒီတစ်ပတ်တရန်ကျင်းမှာတော့ဖြစ်လာခဲ့ပါတယ်။ကျမအနေနဲ့ကျမကိုအားပေးတဲ့ပရိသတ်တွေအားလုံးရှင်တို့အားလုံးကိုကျမဒီလိုအနိုင်ရအောင်အားပေးတဲ့အတွက်လှုပ်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ဒါကကျမအတွက်ထူးခြားတဲ့အောင်မြင်မှုပါပြီးတော့ကျမအနေနဲ့အာရီနာကိုလည်းဂုဏ်ပြုချင်ပါတယ်ရှင်ကစားတာအရင်ကောင်းပြီးရှင့်ရဲ့အနာဂတ်ကလည်းအရင်ကိုကောင်းပါတယ်ကျမတို့အနေနဲ့လည်းရှစ်လျှောက်ပြိုင်ပွဲတွေအများကြီးမှာအခုလိုပဲပြိုင်ကြရအောင်မယ်ဆိုတာကျမအသေးချာသိနေပါတယ်ရှင
်ကျော်ဘိုးဘာဟာတမ်းမြစ်စီ3ဆွဲတယ်ဆိုပြီးတော့2016ခုနှစ်စောပိုင်းကတင်းနစ်ကစားတာကနေ15လကြာပြိပင်ခံရပြီးတဲ့နောက်အခုနဲ့စောပိုင်းမှာတင်းနစ်ပြန်ကစားခွင့်ရခဲ့တာဖြစ်ပါတယ်ခင်ဗျာရုရှားနိုင်ငံကတော့အကစားသမားတွေတားမြစ်ဆေးသုံးနာနဲ့ပတ်သက်ပြီးတော့သူတို့ဘက်ကကြိုးပမ်းဆောင်ရွက်မှုတွေအတိအမှတ်ပြုမခံရဘူးလို့ပြောလိုက်ပါတယ်။ရုရှားနိုင်ငံရဲ့အကစားသမားတွေထဲမှာတားမြစ်ဆေးသုံးဆွဲမှုတွေကြောင့်ရုရှားနိုင်ငံရဲ့အကစားဟာဂုဏ်သိက္ခာကျဆင်းခဲ့ရပြီးသူတို့အနေနဲ့တားမြစ်ဆေးသုံးဆွဲမှုတိုက်ဖျက်ရေးအတွက်ပြည်ပြောင်းပြောင်းလဲမှုတွေလုပ်တဲ့နေရာမှာတိတိကျကျတိုးတက်မှုတွေရှိလာနေပေမဲ့အဲ့ဒီတိုးတက်မှုတွေကိုနိုင်ငံတကာအတိုင်းဝိုင်းဘက်ကအတိအမှတ်ပြုတာကိုမခံရဘူးလို့ရုရှားအကစားတာဝန်ရှိသူတွေကပြောလိုက်ပါတယ်။
ကိုရန်နိုင်စူးစီးတင်ဆက်တဲ့တပတ်အတွင်းအားကစားကဏ္ဍကိုနားဆင်ကြရတာပါဒီအစီအစဉ်ကို VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်မှာလည်းတပတ်တစ်ခါတင်ဆက်ပေးနေပါတယ်ခင်ဗျာ VOA ကထုတ်လွှင့်သမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တရားသဖြင့်တောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တစ်တာအမှတ် 855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခုတော့ကျန်နေသေးတဲ့အချိန်တော့တွင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပ
ါမြန်မာနိုင်ငံရခိုင်ပြည်နယ်ကမတိမငြိမ်အခြေအနေတွေပေါ်အမေရိကန်အနေနဲ့လွန်မင်းစိုးရိမ်မှုကြောင့်နိုင်ငံခြားရေးဝန်ကြီးရက်စတီလက်ဆန်ကပြောဆိုလိုက်ပါတယ်ရိုဟင်ဂျာတွေပေါ်ကျူးလွန်နေတဲ့ကျန်းချုပ်ရက်စက်မှုတွေကိုကဘာကြီးအနေနဲ့လက်ပတ်ကြည့်နေလို့မဖြစ်နိုင်ကြောင်းနဲ့မြန်မာစစ်တပ်မှာတာဝန်ရှိတယ်လို့ယုံကြည်ကြောင်းလဲဝါရှင်တန်မှာဒီကနေ့ကျင်းပတဲ့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကဆွေးနွေးပွဲမှာပြောဆိုလိုက်တာပါဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းကာစားမြန်မာနိုင်ငံမှာမြန်မာစစ်ကောင်းဆောင်နေနေနဲ့ဘယ်လမ်းကြောင်းကိုလိုက်မလဲဆိုတော့ရွေးချယ်ရမယ့်အချင်းဖြစ်ကြောင်းလဲအမေရိကန်နိုင်ငံရဲ့ဝန်ကြီးတေလာဆန်ကပြောဆိုသွားပါတယ်မြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်ကစစ်စင်ရေးတွေမှာတပ်ဖွဲ့ဝင်တွေဥပဒေချိုးဖောက်ခဲ့မှုရှိမရှိတပ်မတော်စစ်ဆေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးအေဝင်ဦးဆောင်တဲ့စုံစမ်းစစ်ဆေးအဖွဲ့ကစစ်ဆေးနေတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်တရုတ်နိုင်ငံကခွင်လန်းတွေကိုရောစိန်ခေါ်ကဲဆတ်မှုတွေနဲ့ပါဒီပြိုင်နက်ထဲရင်ဆိုင်နေရတဲ့အကြောင်းသမ္မတရှီချင်းဖင်ကတရုတ်ကွန်မြူနစ်ပါတီရဲ့19ချိန်မြောက်ပါတီညီလာခံအဖွဲ့မင်ကုန်းမှာဒီကနေ့ပဲပြောဆိုသွားပါတယ်တရုတ်ရဲ့ကိုယ်ပိုင်သွင်ပြေးလက္ခဏာနဲ့ကျင့်သုံးတဲ့ဆိုရှယ်လစ်စနစ်ဟာခေတ်တစ်ခုကိုဝင်ရောက်လာနေပြီလို့လည်းသမ္မတရှီကပါတီဝင်2000ကျော်တက်ရောက်တဲ့ညီလာခံအတွင်းပြောဆိုသွားခဲ့တာပါယူရနိုင်ငံကကွန်မြူနီနိုင်ငံမြောက်ပိုင်းကရင်းနှီးတွင်တော်တော်များကိုပြန်လည်သိမ်းယူတဲ့စစ်စင်ရေးပြီးယူရတပ်ဖွဲ့တွေကမော်ဆူရီကာတာပါဝင်ကလနက်ကင်ဖွဲ့တွေသိမ်းယူထားတဲ့နေရာတော်တော်များကိုဒီကနေ့ထပ်မံသိမ်းယူလိုက်တဲ့အကြောင်းယူရစစ်တပ်ကပြောပါရယ်ကကွန်မြူအတွင်းလွန်ကျွေးကိုပြန်လည်ထိချုပ်ထားနိုင်ကြောင်းလည်းယူရစစ်တပ်ရဲ့ကြေညာချက်ကဖော်ပြခဲ့တာပါစီရနိုင်ငံမှာ IS အစ္စလာမ်ဆွေးရောက်တွေထိချုပ်ထားခဲ့တဲ့ရကာမြို့ရဲ့95ရာခိုင်နှုန်းကိုပြန်လည်သိမ်းပိုင်နိုင်ခဲ့ကြောင်းအမေရိကန်ဦးဆောင်ပြီးစစ်သွေးကြော်တွေကိုချေမွန်းနေတဲ့ညွန်မောင်းတပ်ဖွဲ့ကပြောဆိုလိုက်တာပါစီရဒီမိုကရက်တစ်တပ်ဖွဲ့ကအောင်မွေးရကြောင်းကြေညာပြီးနောက်တည့်မှာပဲညွန်မောင်းတပ်ဖွဲ့ကကြေညာလိုက်တာလည်းဖြစ်ပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရေးမှုကကိုအောင်အောင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Mikhail Dubinsky ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24 25 32 51နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်။သတို့ရှင်များအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.